Welcome to the Voice of America in Burmese.
Minglam and Nekimashi, Washington Euro VOA American Tangani, Natasa Leguni, Dizamala Sale yet, the new name in Nekin Sisinigo, Namasa Noje, Menetown Igani Kuninaiti, Lindometer Nesale, Tonsanine, Leze Rugani, Dayai Tolin Tomavashi. Tama Intinima.
Tama Nana Tama, Afkama Sudu Jori, Daikai Mudu and Luna said they song about it. I am Sidu Joriga, Ire, ye hay in the single Pietagabare, Ebola virus, Gusep, Dambamu, Short Tare, and in a Christmas Boro, Rimitin Babu, Sierra Leone, and Madame Tavare, did it drain in the bar when the tattoo jarred drain we go on at Dujina Bay Mavashin.
Come, Abishin. The morning and Maron, the Tonsanga, you got with her. Tiny in it, gave it democracy land down go, Jauni di La Suraku, some Piet Bema Pitelu, a dike and gowns on Johnson Sujiga, your so library. ထောက်ခံပါကြတော့ဗျာ။ရေးကြီးတာမှာရေးတော့ပဲခုနေတဲ့ရေးကြီးတာဟုတ်ပါဘူး။ဒီမှာရနိုင်ငံမှာဒီဟဲဝဲဒီမိုကရေစီတန်းကြောင်းပေါ်။တရင်းစီစဉ်ပြီးမှအပြည့်အစုံတင်ဆက်ပေးမှာပါရှင်။ဒါပြင်ဥအောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစနေနေ့ည8:00နာရီကိုမက်နန်ဒါချန်နယ်ကိုအောင်တို့ကပြောပြမှာပါရှင်။
အာဖဂန်နစ္စတန်ကနေနိုင်ငံတကာတပ်ဖွဲ့ဝင်တွေတော်တော်များများထွက်ခွာဖို့သတင်းပတ်နှင်းခဲ့တာလို့တော့မဟုတ်လုံခြုံရေးစိုးရိမ်မှုတွေရှိနေချိန်မှာပဲစနေနေ့ကတာလီဘန်စစ်သွေးကြွတွေရဲ့တနက်နဲ့အသေးခံပစ်ခတ်တိုက်ခိုက်မှုတွေမှာအနည်းဆုံးလူနက်30ဆုံးသွားခဲ့ပါတယ်အာဖဂန်မြို့တော်ကဘူးမှာအသေးခံဘုံးခွဲတိုက်ခိုက်မှုတွေနဲ့တနက်နဲ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့တနေ ံခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့အစောပိုင်းကလည်းအာဖဂန်တရားရုံးချုပ်ရဲ့အကြီးအကဲအရာရှိတဦးဟာတနက်သမားတချို့ရဲ့ပြစ်ခတ်ခံရမှုကြောင့်မလို့တေဆုံးသွားခဲ့တယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်။အာဖဂန်တရားရုံးချုပ်ရဲ့အုပ်ချုပ်ရေးအဖွဲ့အကြီးအကဲအတီကူလာရာဝူဖီကိုကပူးမြို့တော်စင်ဂျေဘုံရက်ကွက်ကသူ့နေအိမ်မှာတနက်သမားတွေကပြစ်ခတ်သွားခဲ့တာဖြစ်ပါတယ်။တာလီဘန်တွေကသူတို့လုတာလို့စာတို့လေးပို့ပြီးတော့ပြောကြားခဲ့ပေမဲ့ဘာကြောင့်အခုလို့ပြစ်ခတ်ခဲ့တယ်လဲဆိုတာကိုတော့ပြောဆိုထားခြင်းမရှိပါဘူး။ဒါအပြင်ကပူးမြို့တော်မှာပဲအာဖဂန်စစ်သားတွေတင်ဆောင်လာတဲ့ဘတ်စကာဒစီဘုံပေါက်ကွဲခဲ့ပြီးတော့အနည်းဆုံး6ဦးသေဆုံးခဲ့တယ်လို့ဒါဇင်နဲ့ချီပြီးတော့လည်းဒဏ်ရာတွေရရှိခဲ့ကြပါတယ်။
အီရတ်စစ်ဖက်ရဟန်တစည်းကို IS အစွမ်းရောက်တွေကပစ်ချလိုက်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဘက်ဂဒတ်မြို့တော်ရဲ့မြောက်ဘက်မိုင်60အကွာမှာရှိတဲ့ရှီယက်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာဆမာရာမြို့အနီးမှာအခုလိုပစ်ချခံခဲ့တာပါမြို့ပြင်ပနားမှာ EC635 ရဟတ်ယာဉ်ကိုစွန်နီစစ်သေးကြွတွေကပခုံးတန်းလောင်ချာနဲ့ပစ်ချခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါရယ်ရဟတ်ယာဉ်ပေါ်လိုက်ပါလာတဲ့လေယာဉ်မှူးနှုတ်ဦးစလုံးသေဆုံးခဲ့ရပြီးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတက်ခဲမှုတွေလုပ်နေတဲ့အချိန်မှာလေရင်ကိုပစ်ချနိုင်တဲ့အစွမ်းရောက်တွေရဲ့စွမ်းရည်အပေါ်စိုးရင်ချက်အစ်စ်တွေလည်းထွက်ပေါ်လာနေပါရယ်ခင်ဗျာ
ဆူဒန်နိုင်ငံဒါဖော့ဒေတာမှာဆေးရစုမှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတရလိုရှင်းနေတွေကဆိုင်းငံ့လိုက်တဲ့အပေါ်ဆူဒန်သမ္မတအိုမာအယ်ဘာရှားကအောင်မြင်မှုအဖြစ်ပြောဆိုလိုက်ပါတယ်သမ္မတဘာရှားကကိုလိုနီတရားရုံးတွေလို့ရည်ညွှန်းပြီးအစိုးရတာဝန်ရှိသူတွေကိုဆူဒန်နိုင်ငံကလွှဲပြောင်းပေးဖို့ညှင်းဆန်ပြီးတော့လူထုက ICC ကိုအနိုင်ယူလိုက်တာဖြစ်တဲ့အကြောင်းခတ်တွန်မျိုးတော်မှစနေနေ့ကပြောဆိုခဲ့တာပါသူကိုအရေးယူဖို့ကြိုးပမ်းမှုမအောင်မြင်ဘူးဆိုတာတရားရုံးကဝန်ခံခဲ့တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ် ICC တရားလိုရှင်းနေအဖွဲ့အကြီးအကဲ42ဘန်ဆူဒါကတော့ဆူဒန်သမ္မတအပေါ်စုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းပြီးတခြားအရေးကြီးတဲ့အမှုတွေကိုပြောင်းပြီးကင်တွယ်ဖို့ကလွဲလို့ရွေးစရာလမ်းမရှိတော့တဲ့အကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားခဲ့တဲ့မိန့်ခွန်းမှာလည်းလုံခြုံရေးကောင်စီအနေနဲ့ဆူဒန်သမ္မတကိုဖမ်းဆီးဖို့အတွက်ထိထိရောက်ရောက်တွန်းအားပေးခဲ့တာမျိုးမရှိဘူးလို့လည်းသူကပြောဆိုခဲ့ပါတယ်
လနဲ့မဲ့လူမဲ့အမျိုးသားနှစ်ယောက်တည်ဆုံမှုနဲ့ပတ်သက်လို့ရဲရဲလှုပ်ထုံးလှုပ်နှီးတွေကိုပြန်လည်သုံးသပ်ဖို့နယူးယောက်ဝါရှင်တန်နဲ့အမေရိကန်ပြည်အောင်စုမျိုးကြီးအချို့ဖြစ်တဲ့ဘော့စတန်၊ချီကာဂို၊ဆန်ဖရန်စစ္စကိုမှာလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုနေကြပါတယ်။ဝါရှင်တန်ကဆန္ဒပြပွဲအတွင်းမှာတော့လွန်ခဲ့တဲ့နှစ်နှစ်အတွင်းအသက်ခံခဲ့ရတဲ့မိုက်ကယ်ဘရောင်း၊အီရစ်ဂါနာ၊ Tamik Rice နဲ့ Travon Martin တို့ရဲ့ဆွေမျိုးသားချင်းတွေပါဝင်ခဲ့ပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေဟာ Pennsylvania လမ်းမကြီးကနေလွှတ်တော်အဆောက်အဦးစီကိုချီတက်သွားနေခဲ့ကြပြီး တချို့ကလူမဲတွေရဲ့ဘဝအခြေအနေဆိုတဲ့စိုင်းမုတ်တွေကိုကင်ဆောင်ထားကြပါတယ်။သေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အတူချီတက်ဆန္ဒပြပွဲကိုစီစဉ်ခဲ့တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူ L. Sharpton တို့ကလည်းလွှတ်တော်နာမှာမင်ကွန်းပြောကြားခဲ့ပါတယ်။နယူးယောက်က Million March လို့အမည်ပေးထားတဲ့လှုပ်ရှားမှုအတွင်းမှာလည်းလူတောင်းနဲ့ချီပြီးပါဝင်ခဲ့ပါတယ်။လွန်ခဲ့တဲ့ဇူလိုင်လကနယူးယောက်မှာရဲအယားရှိတွေကလူမဲအမျိုးသားဖြစ်သူ Eric Garner ကိုအင်အားအလွန်ကျွန်းသုံးဖမ်းဆီးတာကြောင့် Mr. Garner တည်ဆုံးခဲ့ရကနေအခုလိုဆန္ဒပြမှုတွေနောက်တစ်ချိန်ဖြစ်ပွားလာတာပါ။
Your American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ယူဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတနင်္ဂနွေနေ့မနေ့သတင်းတွေကိုကြေညာနေပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံကမြေပြိုမှုမှာသေဆုံးသူအရေအတွက်ဟာပို့ပြီးတော့တိုးများလာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အဓိကကျွန်းကြီးဖြစ်တဲ့ဂျာဗာကျွန်းမှာဖြစ်ပွားခဲ့တဲ့မြေပြိုမှုအတွင်းအနည်းဆုံးလူ18ဦးသေဆုံးပြီးတော့လူပေါင်း100နီးပါးပျောက်ဆုံးနေတယ်လို့ AP သတင်းဌာနကဖော်ပြလိုက်ပါတယ်။တောက်ကြနေနောက်ပိုင်းကဂျာဗာခရိုင်အလဲပိုင်းချမ်ပလန်ရွာမှာမြေပြိုမှုဖြစ်ပွားခဲ့တာပါ။ပြိုကျလာတဲ့ရွှေမြေတွေဟာအိမ်ပေါင်း105အိမ်လောက်ကိုတိုက်စားသွားခဲ့ပါတယ်။အမျိုးသားဘေးဒုက္ခအန္တရာယ်ကူညီဆောင်ရှောက်ရေးအေဂျင်စီရဲ့အဆိုအရစစ်သားတွေရဲတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေဟာကော်ပြားတွေတူးယွင်းနေတဲ့လက်ကိုအသုံးပြုပြီးတော့ပျောက်ဆုံးနေတဲ့လူပေါင်း100ကျော်ကိုရှာဖွေဖို့ကြိုးပမ်းနေကြပါတယ်။ဒေသခံတွေနဲ့ကစားရေးသမားတွေကရွှွန့်နှုံတွေဖုံးနေတဲ့လူသေးလောင်းတွေကိုဆွဲထုတ်နေခြင်းငိုနေကြတဲ့ဆွေမျိုးသားချင်းတွေကဒီဖြစ်ဆိုးကြီးကိုရက်ကြည့်နေကြတာပါ။
ကာဗွန်ထုတ်လုပ်မှုရွှတ်ချဖို့နဲ့ပတ်သက်ပြီးသဘောတူညီချက်မရဘူးဆိုရင်နောက်နှစ်ပဲရစ်မှာလုပ်မယ့်နိုင်ငံတကာညီလာခံအတွက်အလားအလာကောင်းမှာမဟုတ်ဘူးလို့ပီရူးမှာကျင်းပနေတဲ့ကမ္ဘာရာသီဥတုဆိုင်ရာဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်ကိုယ်စားလှယ်ကစနေနေ့တုန်းကပြောဆိုလိုက်ပါတယ်နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေဟာလွန်ခဲ့တဲ့တောက်ကြနေ့မှာပြီးဆုံးလို့သတ်မှတ်ထားတဲ့အစည်းအဝေးအတွင်းနှစ်ပတ်ကြာဆွေးနွေးခဲ့ပေမဲ့သဘောတူညီချက်မရရှိတာကြောင့်ရာသီဥတုပြောင်းလဲမှုဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Todd Stern ကအခုလိုသတိပေးပြောဆိုခဲ့တာပါမူကြမှာပါဝင်တဲ့အချက်တွေအားဖန်လုံအိမ်တန်းွေထုတ်လို့ရမှာဖွံ့ဖြိုးဆဲတိုင်းပြည်တွေရဲ့စီးပွားရေးအခြေအနေတွေပေါ်ဝင်တော့ဝင်ဖို့ဖြစ်စေပြီးကမ္ဘာလေထုညဉ့်ဉန်းမှုအတွက်တာဝန်ရှိသူတွေဟာဖွံ့ဖြိုးပြီးနိုင်ငံတွေသာဖြစ်တယ်လို့အစည်းအဝေးတက်ရောက်လာတဲ့တရုတ်ဥဆောင်တဲ့နိုင်ငံအချို့ကထောက်ပြကြပါတယ်တရုတ်ဖွံ့ဖြိုးဆဲနိုင်ငံတွေကလည်းတခြားဖွံ့ဖြိုးဆဲနိုင်ငံတွေကလည်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုတွေအတွက်ရော်ကြေးပေးတဲ့ပေးဖို့စတဲ့အချက်တွေမပါဝင်တာကြောင့်မူကြမ်းနဲ့ပတ်သက်ပြီးသဘောတူညီချက်မရဖြစ်နေတာပါ
Ebola virus ကူးစက်ပြန့်ပွားမှုကိုရှော့ချတဲ့အနေနဲ့ Christmas ပွဲတော်တွေမကျင်းပဘူး Sierra Leone နိုင်ငံမှာတားမြစ်ထားပါတယ် Christmas နေ့မတိုင်ခင်5ရက်အလိုဒီဇင်ဘာလ20ရက်နေ့ကစပြီးတော့ Christmas ပွဲတော်ခန်းနာတွေမကျင်းပဘူးတားမြစ်လိုက်တဲ့အကြောင်းအစိုးရပြောခွင့်ရသူကသတင်းနောက်တွေကိုတောက်ကြနေကပြောဆိုခဲ့တာပါဒါပေမဲ့လည်းအစိုးရရဲ့အမိန့်ဟာ Christmas နေ့မှာဖျားချောင်းတက်တာကိုတော့တားမြစ်မထားဘူးလို့ဆိုပါတယ် Ebola ရောဂါကူးစက်ပြန့်ပွားမှုရော့ချသွားစေဖို့လူတွေကြားမှာထိတွေ့မှုနည်းပါအောင်အခုလိုဆောင်ရွက်ရတာဖြစ်တယ်လို့လည်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ဝေဖန်သူတွေကတော့တားမြစ်ချက်ကအီဘိုလာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှာမဟုတ်တယ်လို့ဆီယာလီယွန်းနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာလွတ်လပ်စွာကိုးကွယ်권ကိုချိုးဖောက်ရာရောက်လိမ့်မယ်လို့ပြောဆိုကြပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့အီဘိုလာရောဂါအဓိကဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေထဲမှာဆီယာလီယွန်းနိုင်ငံဟာအဆိုးအဝါဆုံးခံနေရတဲ့တိုင်းပြည်တစ်ခုဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ဆီယာလီယွန်းနိုင်ငံမှာအီဘိုလာရောဂါကူးစက်ခံထားရသူ 8,000 ကျော်ပြီးသေဆုံးသူပေါင်းဟာ 1,900 နီးပါးရှိနေပါပြီ WHO ကတော့ဆီယာလီယွန်းအပါအဝင်လိုင်ဗေးရီးယား၊ဂီနီနိုင်ငံတွေမှာအီဘိုလာရောဂါကူးစက်ခံထားသူစုစုပေါင်း 18,118 ဦးရှိပြီးတော့သေဆုံးသူကတော့ 6,583 ဦးရှိတယ်လို့ပြောဆိုထားပါတယ်
ကွန်ပျူတာနီးစနစ်ချွတ်ယွင်းခဲ့တဲ့အတွက်လေယာဉ်ခီးစဉ်တွေနှောင့်နှေးခဲ့ရပြီးထောင်ထဲချတဲ့ခီးသည်တွေရဲ့လေယာဉ်ခီးစဉ်တွေကိုလည်းဖျက်သိမ်းပစ်ခဲ့ရတယ်လို့ဗြိတိန်ခြေဆိုင်လေကြောင်းထိန်းချုပ်ရေးဌာနကပြောဆိုလိုက်ပါတယ် Nets လေကြောင်းထိန်းချုပ်ရေးဌာနမှာဒီကွန်ပျူတာပြဿနာပေါ်ပေါက်ခဲ့တာဖြစ်ပြီးဒါဟာလည်းပထမဆုံးအကြိမ်ဖြစ်ပွားတာပါတောက်ကြနေတုန်းကကွန်ရက်တစ်ခုအတွင်းကွန်ပျူတာအရေးအတွက်တော်များများကိုဒီပိုင်းနဲ့တုံးဆက်ပြီးတဲ့နောက်အချက်လက်ပို့ဆောင်ရေးလမ်းကြောင်းတွေမှာရှုပ်ထွေးမှုဖြစ်ပြီးကွန်ပျူတာတွေအခုလိုကောင်းကောင်းအလုံးမလုပ်တော့တာလို့ Nets လို့ခေါ်တဲ့လေကြောင်းထိန်းချုပ်ရေးဆိုင်ရာအဖွဲ့ကြီးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဒီပြဿနာကြောင့်လေကြောင်းထိန်းချုပ်ရေးမျှော်စင်ကဝန်ထမ်းတွေဟာကွန်ပျူတာတွေကလေကြောင်းလိုင်းဆန်ရအချက်လက်တွေကိုကြည့်ရှုလို့မရတော့ပါဘူးလုပ်ငန်းတွေရက်စဲမသွားခင်နောက်ဆုံး35မိနစ်လောက်အတွင်းမှာတော့လေစိမ်းနှားကိုရောက်ရှိနေတဲ့လေရင်တွေကိုဆင်းသက်နိုင်အောင် အာထုတ်အားလုံးကဝိုင်းဝန်းပြီးတော့အာထုတ်ခဲ့ကြပါတယ်ဒီလေကြောင်းလိုင်းကိုရဲ့စနစ်တရား1960ခုနှစ်လောက်ကတည်းကတုံးလာတာဖြစ်တဲ့အတွက်အခုလိုပြဿနာပေါ်ပေါက်လာတာလို့ကွန်ပျူတာကျန်းကျင်သူတွေကပြောပါတယ်လန်ဒန်ဟီထရိုလေဆိပ်ကတောက်ကြတဲ့စနေအတွက်လေယာဉ်ခီးစင်တွေကိုလည်းအခုအခါမှာပယ်ဖြတ်ထားပါတယ် Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတဲ့မန်နန္ဒာချန်နဲ့ကိုအောင်တို့ကိုကျေးဇူးတင်ပါတယ်ရှင်မကြာခင်မှာတော့လော့ပ်ဒေါင်းတောင်ဒေသမှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကြားရမှာပါ2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနေနဲ့တကယ်ပဲဒီမိုကရေစီလမ်းကြောင်းကိုရောက်နေပြီလားဆိုတာအဆုံးဖြတ်ပေးမှာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်တောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါအပြင်ထိရောက်တဲ့တွေ့ဆုံဆွေးနွေးရေးကိုပြတ်ပြားအောင်လမ်းလွှဲတဲ့လုပ်ရက်တွေကို NLD အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းဆိုပါတယ်။စနေနေ့ကစတင်ကျင်းပတဲ့ NLD ရဲ့ပထမအကြိမ်ဗဟိုကော်မတီစတုတ္တအစည်းအဝေးမှာတောင်ဆန်းစုကြည်ပြောဆိုသွားတာတွေကိုကောက်နှုတ်တင်ပြရမယ်ဆိုရင်2015ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲဟာအပြောင်းလဲပြုတ်လုံနေတဲ့မြန်မာနိုင်ငံမှာအရေးကြီးတဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံတကယ်ရောက်မရောက်ပြောနိုင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD ရဲ့ပထမအကြိမ်ဗဟိုကော်မတီစထုတ်တာအစည်းအဝေးဖွင့်ပွဲနေ့မှာအခုလိုပြောဆိုလိုက်ပါတယ်။ဒါ2020ရွေးကောက်ပွဲကဒုတိယရွေးကောက်ပွဲဖြစ်ပါတယ်။2020ရွေးကောက်ပွဲကဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံကိုသွားကြည့်ပါလေလို့ပြောတယ်။ဒါနဲ့ဒီလိုအပြောင်းအလဲတွေလုပ်တဲ့အခါမှာပထမရွေးကောက်ပွဲတွေဒုတိယရွေးကောက်ပွဲအများအားဖြင့်ပြောရရင်ဒီပါလေဆိုတာကိုမိုဘီလစ်တီဘက်ကပြောင်းလဲရတဲ့နိုင်ငံများရဲ့သမိုင်းကြီးနိုင်ငံတွေဖြစ်တည်ခြင်းပါ။ဒါကြောင့်မလို့2015ရွေးကောက်ပွဲမှာအရေးကြီးတာကရွေးကောက်ပွဲခုအနေနဲ့ဒီရွေးကြည့်အောင်ဟုတ်ပါဘူး။ဒီမိုင်းရဲ့နိုင်ငံမှာတကယ်ပဲဒီမိုဘီလစ်တီလမ်းကြောင်းပေါ်ကိုရောက်နေပြီလားဆိုတဲ့ဒါအပြင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမလုပ်ဆောင်နိုင်ဘူးဆိုရင်မြန်မာပြည်အနေနဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်မှာမဟုတ်သေးဘူးလို့လည်းသူကဆိုပါတယ်။ဖွဲ့စ
ည်းပုံခြေခံဥပဒေကိုမပြောင်းလဲဘဲနဲ့တကယ်ကိုစစ်မှန်တဲ့ဒီမိုကရေစီစံနှုန်းစံထားတွေကိုကန့်ကောက်မပြောင်းလဲဘဲနဲ့ဒီမိုကရေစီလမ်းကြောင်းပေါ်တကယ်ပဲရောက်နေဘူးလို့ပြောလို့ရတယ်။အချို့ကဆိုလို့ရှိရင်အခုအချိန်မှာတကယ်အရေးကြီးတာကဖွံ့ဖြိုးတိုးတက်ရေးပဲလို့ပြောရပါတယ်။တကယ်စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာစစ်မှန်တဲ့နိုင်ငံရေးစနစ်ကိုဖြည့်ဆည်းရပါတယ်။ဒါကြောင့်မို့လို့နိုင်ငံရေးကိစ္စတွေကိုလွတ်မြောက်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေကိုလွတ်မယ်ဆိုတာလက်တွေ့ကြပါဘူးမဖြစ်နိုင်ပါဘူး
။မြန်မာပြည်အနာဂတ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ဖို့အတွက်တိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်ရေးအရေးပါတဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကုံးမှာထည့်သွင်းပြောဆိုသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာတွဲဆုံဆွေးနွေးရေးအတွက်လေးပွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့အစဉ်တစိုက်တောင်းဆိုနေတာဟာထိရောက်တဲ့တွဲဆုံဆွေးနွေးရေးရဖို့ဖြစ်ပြီးဒါကိုပြပြောင်းအောင်လှုပ်ဆောင်တာတွေကိုတော့ NLD ကလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဘာဖြစ်လို့
လေးပွင့်ဆိုင်ကိုတောင်းဆိုခဲ့လဲဆိုတာဟာစတင်ပြီးဆွေးနွေးတဲ့အကြံအစည်ထိရောက်ဖို့လိုပါတယ်။စုစည်းဖို့လိုပါတယ်။ပုံမှန်လေးနဲ့ဖြည့်နိုင်တိုင်းဆံဖို့လိုပါတယ်။ဒီဘက်ကတော့နောက်မှအခြေအနေကိုပြောပြီးလုပ်သွားချင်တာဟာအဆောင်မှာဘုရားရှင်ရဲ့တိတိယတော့ဆွေးမဆွေးနေနိုင်လို့ရှိရင်နောက်ဆက်ပြီးတော့ဆွေးရို့ကြည့်ရဖို့ဆိုတာလည်းပါပဲ။သိပြီးတော့ကောင်းဝင်တဲ့လူများများလို့ရှိလို့ရှိရင်ဘောတရားတွေသိပြီးတော့များလို့ရှိလို့ရှိရင်ပွဲလဲမှုတွေသိပြီးတော့များလို့ရှိလို့ရှိရင်စပြီးတော့နားလည်မှုတွေကဖြစ်ခဲ့တာ။ဒါကြောင့်ဆရာကလက်တွေ့ကြကြကြည့်ပြီးတော့တောင်းဆိုတာဖြစ်ပါတယ်။တောင်းတာချင်တော့မဟုတ်ပါဘူး။အများပါဝင်တာမလိုလားလို့မဟုတ်ပါဘူး။လက်တွေ့ကြကြကြည့်ရောက်တဲ့
ဒါအပြင်လွှတ်တော်မှာ6ပွင့်ဆိုင်ဆွေးနွေးဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒါဟာသဘောထားအရမကွာတဲ့အတွက် NLD အနေနဲ့ထောက်ခံကြောင်းပြောဆိုသွားပါတယ်။ဒီဇင်ဘာလ13ရက်နေ့ကနေ14ရက်နေ့အထိကျင်းပနေတဲ့ NLD ဗဟိုကော်မတီစည်းဝေးကိုတက်ရောက်လာတဲ့တိုင်းရင်းသားဒေသတွေက NLD ကိုယ်စားလှယ်တွေတင်ပြတဲ့အချက်တွေနဲ့ပတ်သက်လို့ဗဟိုကော်မတီဝင်တအုပ်ဖြစ်တဲ့ပြည်သူ့လွှတ်တော်အမတ်ကိုနိုင်ငံလင်းက VOE ကိုအခုလိုပြောပါရယ်
။အဲဒီကဒီကဒီမှာတော့အင်ဂျင်နီယာအများကြီးလုပ်လို့ရမယ်ပုံမှန်ဖြစ်နေပါရယ်။တိုင်းရင်းဒီနေရီကနေကြီးရယ်ဗဟိုကော်မတီတွေရယ်နေကြသူရင်းရင်းနဲ့ပတ်သက်လို့တင်ကြတာတွေရှိပါရယ်။နောက်တော့အဓိကလည်းသိဆိုင်ကိစ္စတွေပါရယ်။နောက်ပြီးမှတ်ပုံတွေမရတဲ့ကိစ္စတွေပါ။အဓိကပါအဲ့ဒါတွေပါပဲ
။ NLD ရဲ့ဗဟိုကော်မတီစီဝေးကိုနိုင်ကဥတင်ဦးဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်ဘိုးအလို့အမှုဆောင်တရားနဲ့ဆက်တူတက်ရောက်ခဲ့ပြီးဒီကနေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်ရှင်
VOA American တန်ဟာ American ပြည်ထောင်စုကနေကဘာတလွားကိုဘာသာစကားမျိုးစုံနဲ့ရုပ်တံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ်။ VOA ပြည်သက်တွေအတွက်နှစ်တစ်ကူလက်ဆောင်အဖြစ် American Shooting ပုံ2015ခုနှစ်ပြက်ကြရင်လက်ဆောင်ပို့ပေးပါမယ်။ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးလို့လိမ့်မှုပြီးတော့ပဲဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာပေးပို့တောင်းယူနိုင်ပါတယ်။
VOA ရဲ့2015ပြက်ကြေနေကိုဒီဇင်ဘာလ15ရက်နေ့တနင်္လာနေ့မှာနောက်ဆုံးထားမှတ်ကြားကြဖို့တော်ရရှင်တွေကိုမေတ္တာရက်ခံပါရရှင်အခုတော့သတင်းပေးပို့ချက်ကိုထုတ်လွှင့်ပါပါစကိုင်းတိုင်းရမပင်ခရိုင်မှာတည်ဆောက်နေတဲ့ကျေးနီစီမံကိန်းကြောင့်ရာနဲ့ချီတဲ့ဒေသခံတွေနဲ့ရာချီရှိတဲ့ရဲအင်အားတွေကြားမှာအခြေအနေတင်းမာနေပြီးတော့တနက်နဲ့ပြစ်ခတ်တဲ့အထိဖြစ်ခဲ့ရမှာရွာသားနှစ်ဦးတနက်တန်းရရသွားခဲ့ပါတယ်အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မအေးမာကပြောပြမှာပါ
စကိုင်းတိုင်းရင်းမာပင်ခရိုင်မှာလုပ်နေတဲ့လက်ပရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့မြေယာတွေကိုတန်ရာတန်ကျေးနစ်နာကျေးမပေးသလိုလေမြေဧကပေါင်းထောင်နဲ့ချီသိမ်းယူပြီးရွာတွေကိုဖယ်ရှားကသာသနိကအဆောက်အဦတွေကိုဖြိုဖျက်ပြီးလုပ်ဆောင်နေတဲ့စီမံကိန်းဖြစ်တာကြောင့်ဆိုပြီးနှစ်နှစ်ကျော်ကြာတဲ့အထိဒေသခံတွေရဲ့ကန့်ကွက်မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ဒီဇင်ဘာလ23ရက်နေ့မှာတော့လိတ်ခွန်တောင်ဘေးကဒေသခံတွေပိုင်တဲ့မြေကိုစီမံကိန်းအတွက်ခြံစည်းရိုးလာခတ်ရာကစလို့တင်းမာမှုတွေဖြစ်ပြီးတနက်နဲ့ပြစ်ခတ်မှုတွေရှိခဲ့ကြောင်းဒီအတွက်ရွာသားနှစ်ဦးတနက်တန်ရာရရှိခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်အ
ဲသော်ဖုံးနဲ့ပေါ်သေးကနကုသထုံးနဲ့ပေါ်သေးရယူသော်ကုသထုံးကတော့ညာဘက်လက်မောင်းရှိတယ်ပေါ်သေးကတော့ပေါင်းရှိတယ်ခင်ဗျအဲလက်ရှိနေကတော့သူတို့ကဒီတနက်စီခါတွေလာပြီးတော့မှသူတို့ပြည်လျောင်းပေါ့ဗျာဒီဖြည့်စင်းသွားပေးဖို့ဟုတ်လားဒီဘလူးပြင်းမရတော့ပြစ်ကြလဲအဲ့ဒီဟာကိုကျွန်တော်တို့ထပ်ပြီးကမှဟိုတောက်ဆိုတယ်တောက်ဆိုတော့ကျသူတို့ကလည်းဟိုခရိုင်ရဲမှုတာပြီးတော့ဖြည့်ဆည်းပြရမယ်လို့ပြောရဲခုချိန်ကတော့များသေးတယ်ဒီတက်ကနေလက်ခုတော်မှာစောင့်နေတယ်ဖြူကျွန်တော်တို့ဒီဘာအိပေါ်ပါလက်ခုတော်မှာသူတို့တရမော်တီတက်ပြီးကြမှာမင်းကြီးကြီးကတော့တက်ပြီးတော့ဒါကိုပြည်လျောက်ဖြည့်ဆည်းသွားပြီပေါ့ဗျာအဲ့ဒါကိုထပ်ပြီးတောက်ဆိုနေတယ်ကျွန်တော်တို့ဟုတ်ကဲ့ခင်ဗျာလက်ခုတော်မှာတက်ကုန်ပြီခင်ဗျာဟိုကပြင်းတဲ့ပေါ်ထီတော့မင်းမတွေတက်တယ်ရောက်ကြည့်ကြတော့အောက်ကနေမဲ့နေတယ်ပေါ့ဟုတ်ကဲ့ခင်ဗျာသူတို့ကတော့လောစေတော့လာပြီးတော့ဖြည့်ဆည်းသွားသေးဘူးရှိသေးဘူးသူတို့တွေ့နေတာဒါပေမဲ့တိုင်းတိုင်းနဲ့ကျွန်တော်တို့လည်းကြွေးပြီးတော့သူတို့ရာယူထားတာရှိတယ်လောစေတော့အာပြီးတော့တောင်းမှုမရှိသေးဘူး။ဒါရရလူကခုကျွန်တော်ရွာပြဖို့ထားတယ်ခင်ဗျာ။ဟိုဟာတော့စေကူတာမှုကတော့ကျွန်တော်မလုပ်ရသေးဘူး။ဟုတ်ကဲ့။ဒါဆိုဒီပါလဲလူတွေကဘုန်းကြီးဒီရောက်နေကြဆိုတော့လေ
။တနက်နဲ့ဖြစ်ခဲ့တဲ့အထိဖြစ်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေနဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီစီမံကိန်းကိုအစိုးရနဲ့စစ်တပ်ပိုင်မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကနေစီမံကိန်းကိုအကောင့်ထဲပေါ်နေတာပါဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းနေရတဲ့မြေတွေဖြစ်တာကြောင့်စီမံကိန်းကိုဖျက်သိမ်းဖို့အတွက်ဒေသခံတွေကအချိန်ချင်းကန့်ကွက်နေကြပါတယ်ကန့်ကွက်မှုတွေတိုင်းမှာရဲအင်အားတွေနဲ့သာထိတိုက်ဖြည့်ရှင်းမှုတွေလုပ်နေတဲ့အတွက်ဒေသခံတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေကပြည်လည်အောင်ညှိနှိုင်းလို့ရတဲ့အခြေအနေတွေမဖြစ်ခဲ့ဘူးဆိုပြီးဒေသခံတွေဘက်ကဆိုပါတယ
်အဲဒီကနေရာကျော်39ခတ်တာကြီးတယ်အဲဒီကိစ္စတွေပြည်လည်အောင်တည်ရင်ဆောင်မပေးသေးပဲနဲ့ထပ်ပြီးတူးချက်ပြီးသူခတ်ဖို့လုပ်တာလေခွန်တော်ချေပေးပါလက်ခွန်တော်ပေးရဲရင်ကတော့ကျွန်တော်ရှင်ပြန်ကားရင်းနဲ့လာတယ်သူဟိုခြေလမ်းလျှောက်လာတဲ့အခွဲတွေလာတယ်လို့ကျွန်တော်တို့ကတော့ဒီစိုးရိမ်စိတ်ကိုပတ်သက်စီခိုင်းစားရသူတို့လောက်တော့ဖောက်ပြေးခြင်းမရှိသေးတဲ့အတွက်ကျွန်တော်တို့ကနေတောက်ဆူတယ်တောက်ဆူတဲ့ဟာသူတို့ကတောက်ဆူတဲ့ဟာဖြင်းဆောင်လို့ပြီးပဲနဲ့စပြေးကဒေသခံတွေကိုတခွနဲ့စပြေးတယ်အဲ့ဒီကြီးမစပြေးရင်ရဲဒီဘက်ကဒေသခံတွေကျွန်တော်ဒေသခံတွေနဲ့စပြေးပြန်ကြည့်တယ်ကျွန်တော်တို့ကလည်းတခွနဲ့ပြစ်တာပါဒီဘက်ကတော့လည်းဒီနေ့နဲ့ဒီနေ့ကျွန်တော်ကလည်းတော့လည်းပြောနေတယ
်ဒီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပေမဲ့အစီရင်ခံစာအတိုင်းလိုက်တာဆောင်ရွက်မှုမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေဘက်ကဆိုပါတယ်ဒါပေမဲ့လည်းဒီလိုလိုက်နာမှုမရှိတာတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တာမျိုးတွေဖိအားပေးပြောဆိုတာမျိုးတွေဒေသခံတွေနဲ့နားလည်မှုရတဲ့အထိဖြေရှင်းပေးတာမျိုးတွေကိုတော့လှုပ်ဆောင်တာတွေမရှိသလောက်အားနည်းခဲ့ပါတယ်ကုမ္ပဏီတွေဘက်ကလည်းစီမံကိန်းကိုပုံမှန်ဆက်လက်အကောင့်ထဲပေါ်နေပြီးဒေသခံနစ်နာသူတွေဘက်ကလည်းတိတိကျကျလိုက်ပါဆောင်ရွက်ပေးမဲ့တာဝန်ရှိသူတွေကိုလည်းမတွေ့ရပါဘူးစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာကိုအကောင့်ထဲပေါ်ဆောင်ရွက်နေတဲ့ကော်မတီနဲ့ကော်မရှင်ကြားမှာလည်းဒေသခံတွေရဲ့ပြဿနာကိုဖြေရှင်းမဲ့နီးလန်းရှာတာမျိုးတွေကိုအားနည်းနေကြောင်းဒေသခံတွေဘက်ကဆိုပါတယ်ဒီစီမံကိန်းချက်သိရေးကိုကန့်ကွက်ခဲ့တာကြောင့်လွန်ခဲ့တဲ့နှစ်နှစ်ခန့်ကတော့ကန့်ကွက်သပိတ်မှောက်ခဲ့တဲ့တန်ငါတွေကိုအစိုးရကမီးလောင်ပုံးနဲ့ဖြိုခွဲခဲ့တယ်လို့ဒီလိုအကြမ်းဖက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တာမျိုးတွေမရှိတဲ့အတွက်ဒေသခံတွေနဲ့အာဏာပိုင်တွေကြားမကြာခဏပြစ်ခတ်မှုတွေတင်းမာမှုတွေဆက်ဖြစ်နေပါ
VOA သတင်းတော့မအေးမှာတင်ပြသွားတာပါရှင်အခုတော့ဥဟောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနှားဆင်ရမှာပါဥသိမ့်စိန်အစိုးရရဲ့ပြုမြင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အမြင်အမျိုးမျိုးရှိနေတာကိုဥဟောင်ခင်နဲ့ကိုစောဝင်းလိုက်တို့ကဒီတစ်ပတ်တင်ပြထားပါတယ်ရှင်
ရတားပိုင်းအစိုးရတက်လာပြီးသုံးနှစ်ကျော်လာတဲ့အခါမှာအသွင်ကူးပြောင်းရေးကိုနိုင်ငံခြားမှာအမျိုးမျိုးသုံးသပ်ကြပါတယ်စစ်အာဏာရှင်ခေတ်ကရရှိခဲ့တဲ့အကျိုးစီးပွားကိုတရားဝင်အသိအမှတ်ပြုခံရဖို့အခြေခံဥပဒေကိုစိတ်တိုင်းကျရေးပြီးအသွင်ကူးပြောင်းတာလို့မြင်သူတွေရှိပါတယ်စီးပွားရေးဒဏ်ခတ်အရေးယူတာတွေညှိကုံးချုပ်သွားရင်စစ်အုပ်စုရဲ့အကျိုးစီးပွားကိုပိုပြီးမြင့်တင်နိုင်လိမ့်မယ်လို့ယူဆပြီးအပြောင်းအလဲလုပ်တာလို့လည်းမြင်ကြပါတယ်ကိုယ်ကျိုးစီးပွားအတွက်အပြောင်းအလဲလုပ်တာမို့ဒီမိုကရေစီအသွင်ကူးပြောင်းလို့မရအောင်လုပ်ထားတာလို့သုံးသပ်တာမျိုးလည်းရှိပါသေး။တချို့ကလည်းတန်ခတ်အရေးယူမှုဒီကုန်းချုပ်ပြီးဦးတန်းရွှေရဲ့လုံဆက်ကိုကဘာကအဟုတ်မှတ်လာအောင်ဦးသိန်းစိန်အစိုးရကပြုပြင်ရေးလုပ်ပြနေတာလို့မြင်ရပါသေး။ဒါကြောင့်ပြုပြင်ရေးကိုအသွင်ကူးပြောင်းမှုလို့မြင်သူရှိတယ်လို့ဟန်ပြလုပ်ငန်းအဖြစ်မြင်သူလည်းရှိပါသေး။ပြုပြင်ရေးရပ်တန့်သွားပြီးနှေးကွေးသွားပြီးစသဖြင့်အမျိုးမျိုးသုံးသပ်ကြပါသေး။စစ်တပ်ကတော့မိမိလုပ်ပိုင်ခွင့်ကိုထိပါနိုင်မဲ့အပြောင်းအလဲမျိုးကိုလက်မခံပဲဥတန်းရွှေခင်းထားတဲ့လုံဆတ်အတိုင်းသာဆက်ပြီးစခန်းသွားလိုတာမျိုးအခြေခံဥပဒေကိုပြင်ဆင်ပြီးအသွင်ကူးပြောင်းတာမျိုးစိတ်မဝင်စားပါဘူ
း။ဥသိမ်းစင်အစိုးရရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်မှုဟာခွဲခြားလို့မရနိုင်တဲ့အစီအစဉ်တွေဖြစ်တယ်လို့သူတေတီ Gwen Robinson ကနိုဝင်ဘာလထုတ်စာရမှာသုံးသပ်ထားပါတယ်။အစိုးရဦးစီးတဲ့စင်ကာပူစနစ်ကိုမြန်မာခေါင်းဆောင်ပိုင်းကသဘောကျပုံရပါတယ်တဲ့။မြန်မာအရာဓာတ်တွေကိုစင်ကာပူကတင်နှံပေးသလိုစင်ကာပူကိုသွားတာမျိုးလည်းရှိပါတယ်စစ်အစိုးရကိုကူညီသူတွေမှာစင်ကာပူဟာရှေ့တန်းကပါဝင်ပါတယ်စီးပွားရေးကြောင့်ပြုပြင်ရေးလုပ်ရတာဖြစ်ပေမဲ့နိုင်ငံရေးနိုင်ငံခြားရေးနဲ့စီးပွားရေးဟာဆက်ဆက်နေပါတယ်တဲ့မြန်မာပြည်ရဲ့လူမျိုးရေးအာဏာခွဲဝေရေးဘာသာရေးစတာတွေကိုကြည့်ရင်စီးပွားရေးတိုးတက်လာရုံနဲ့ပြဿနာပြေလည်မှာမဟုတ်ပဲနိုင်ငံရေးအရာဖြစ်ရှင်းနိုင်တဲ့အတိုင်းအတာကိုလိုက်ပြီးပြုပြင်ရေးအောင်မြင်နိုင်တယ်လို့ Gwen Robinson ကမြင်ပါတယ်
အရှက်ဖွံ့ဖြိုးရေးပိုင်းဒုဥက္ကဋ္ဌစီစင်ရော့ဖ်ကတော့နိုင်ငံရေးပြဿနာတွေရှိပေမဲ့စီးပွားရေးတိုးတက်လာအောင်ရောက်ရှာလုပ်ရမယ်လို့ဆိုပါတယ်။ပြုပြင်ရေးကပေါ်ထွက်လာတဲ့အခွင့်အလမ်းကိုပြည်သူအများခံစားနိုင်ရအောင်လုပ်ဖို့လိုတယ်လို့ဆိုပါတယ်။ပြည်သူလူထုကိုအလို့အကံ့ပေးနိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။ရေရှည်တိုးတက်ရေးလူမှုတည်ငြိမ်ရေးနဲ့လူထုထောက်ခံမှုရရှိရေးအတွက်လူငယ်လူရွယ်တွေကိုအလို့ပေးနိုင်ဖို့လိုပါတယ်။အခုရရှိနေတဲ့အခွင့်အလမ်းတွေဟာအချိန်ကြာလေကျင်းမြောင်းလေဖြစ်နေတဲ့အတွက်အချင်းရှိဆုံးလုံနိုင်ဖို့လိုပါတယ်တဲ့။မြေစင်းနဲ့ဝန်ဆောင်လုပ်ငန်းဈေးတက်လာရင်ကုန်ထုတ်လုပ်ငန်းလိုနေရာမျိုးမှာနိုင်ငံခြားအရင်းအမြစ်ဝင်ရောက်လာဖို့ခက်ခဲသွားနိုင်ပါတယ်။အစာကောင်းထားတဲ့ပြုပြင်ရေးကိုဆက်လုပ်နိုင်ဖို့အရေးအကြီးဆုံးလို့ဆိုပါတယ်
။ပုဂ္ဂလိကကဏ္ဍအကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကိစ္စဟာဦးသိန်းစိန်အစိုးရရဲ့ပထမဦးစားပေးဖြစ်ရမယ်လို့စင်ကာပူအရှေ့တောင်အာရှလစ်လာရေးဌာနကသုတေသီစတီဝတ်လာကင်ကဆိုပါတယ်။ဒီလိုလို့ရမှာတဟဇာတာဖြစ်အောင်အစိုးရအရာတန်းကဆောင်ရွက်ပေးရပါလိမ့်မယ်။ဒီနည်းကိုဂျပန်ကပထမဆုံးကျင့်သုံးလို့အောင်မြင်တဲ့အခါမှာတောင်ကိုရီးယား၊ထိုင်ဝမ်၊စင်ကာပူ၊မလေးရှားနဲ့ထိုင်းအစိုးရတို့ကလိုက်ပြီးကျင့်သုံးကြပါတယ်။မြန်မာမှာလည်းအစိုးရနဲ့စီးပွားရေးသမားလက်တွဲလုပ်နိုင်ရင်စီးပွားရေးတိုးတက်မယ်လို့ဆိုပါတယ်။ထိုင်းမှာလို့မြန်မာမှာလည်းခရိုနီတထေးတွေရှိပါတယ်။အမေရိကန်ကနာမည်ပြစီးရင်သွင်းထားတဲ့ခရိုနီအရင်းရှင်တွေနဲ့လက်တွဲပြီးစီးပွားရေးစီမံကိန်းတွေကိုအကောင့်ထည့်ဖော်ဖို့သူတေတီစတီဝါလာကင်ကအကြံပေးထားပါတယ
်။မြမရေးရဝိုင်းရင်သတင်းသမားဘာတီလ်တစ်နာကတော့ဦးသိန်းစင်ရဲ့ပြုပြင်ရေးဟာအပေါ်ယံအရေးကွန်လဲတဲ့စီမံကိန်းဖြစ်တယ်လို့ဆိုပါတယ်။ဦးတန်းရွှေဟာသူ့အကျိုးစီးပွားကိုကာကွယ်ဖို့စစ်တပ်အစိုးရကြမ်းဖက်နဲ့လွှတ်တော်စတဲ့ဌာန၄ခုမှာအာဏာခွဲဝေထားတာဖြစ်ပါတယ်တဲ့။စစ်တပ်ဟာအစိုးရအထက်မှာရှိတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုချုပ်ကန့်တယ်လို့ဆိုပါတယ်။လွတ်တော်မှာသာအတိုက်အခံကိုမိဂါမတ်တာခွင့်ပြုထားပါတယ်ဒီလှုပ်ရှားမှာပါဝင်မှုဦးသိန်းစိန်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဦးတန်းရွှေကတမင်ရွေးထားတာလို့ဆိုပါတယ်ဒါကြောင့်ပြုပြင်ရေးကိုစစ်တပ်ကိုယ်စားလှယ်ကစိတ်မဝင်စားပဲကာလုံးလို့ခေါ်တဲ့စစ်ဘုတ်ကြီးစိုးတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုလုတ်ပိုင်ခွင့်တိုးပေးဖို့သာစိတ်ဝင်စားပါတယ်ဗိုလ်ချုပ်ရေးပြုပြင်ရေးနဲ့တရားစီရင်ရေးအာဏာ300အပြန်အလှန်တင်းကျောက်မှုယိုယွင်းလာရင်သို့မဟုတ်ကိုယ်စားလှယ်ဥယျာဉ်3ပုံ2ပုံလစ်လတ်နေရင်လွတ်တော်ဖြစ်သိမ်းဖို့ကာလွန်ကောင်စီကသမရကိုအကြံပေးပိုင်ခွင့်ရှိရမယ်လို့စစ်တပ်ကိုယ်စားလှယ်ကတောင်းဆိုထားပါတယ်။ဒါကြောင့်မို့စစ်တပ်ကိုယ်စားလှယ်ဟာဒီမိုကရေစီကိုဂရုမစိုက်ပဲပြည်သူကိုယ်စားလှယ်ကိုစစ်ဘုရဲ့လက်အောက်ခံပြည်အောင်လုပ်ဖို့သာ စိတ်ဝင်စားနေတာတင်ရှားပါတယ်ခင်ဗျာ
ဥဟုံခင်းရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုကြာတာပတိနေ့ညပိုင်းမှာလဲထုတ်လည်နေပါတယ်အခုဆက်ပြီးတော့တင်ပြမယ့်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာတော့ American EDM အသုံးနှုန်းတစ်ခုဖြစ်တဲ့သဘောတူညီမှုလို့အဓိပ္ပာယ်ရတဲ့ deal နဲ့ပတ်သက်တဲ့အသုံးနှုန်းတွေကိုတင်ပြသွားမှာပါဒေါ်လာလတန်းနဲ့အတူ Josh Rowe ကတင်ဆက်ထားပါတယ်ရှင်
ဒီတွင်ပါအင်္ဂလိပ်အမေရိကန်စာကန်ဒါမှာသဘောတူညီမှုလို့တမန်အဖြစ်အသေးပေးရတဲ့ deal ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း raw deal
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက raw raw ကအကြမ်းတဲ့ deal deal ကသဘောတူညီမှုဆိုတော့ဇက်ဇူထုံးရဲ့ဓာတ်ရိုက်အသေးပေးကတော့အကြမ်းတဲ့သဘောတူညီမှုပေါ့ idiom ဆိုတဲ့သဘောအသေးပေးကလည်းသိမကွာလှပါဘူးလူတူဦးကခုအပေါ်မှာမတရားတာကျမတို့မြန်မာဘန်စကားမှာတော့အနိုင်ကျင့်တာဘူးကြတာကိုကခံလိုက်ရတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe got a raw deal when he bought the used car the repairs cost him a lot
Joe ကကားဟောင်းကြီးသွားဝယ်လိုက်တာခံလိုက်ရတယ်လေကားပြင်ကားကလည်းအတော်လေးကုန်ကျသွားတယ်လို့ထိပေးရပါတယ်။ George ကပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe got a raw deal when he bought the used car. The repairs cost him a lot.
ကုဆလေတင်ပြပြီးမှကတော့
shady deal
ဖြစ်ပါတယ်။ဆာလုံးပေါင်းက shady shady ကအရေးကြတာ deal deal ကသဘောတူညီမှုရောင်းဝယ်မှုနားလည်မှုလို့အဓိပ္ပာယ်ရပြီးစကိုက်ခွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အရေးကြတဲ့သဘောတူညီမှုပေါ့အရေးဆိုတဲ့အဓိပ္ပာယ်ကလည်းကျမတို့မြန်မာမှာသဘောရမဟုတ်တာတရားဥပဒေကျင့်ဝတ်သိက္ခာစသဖြင့်နဲ့မကိုက်ညီတာနဲ့တွဲသုံးနေရှိတဲ့အတိုင်း shady deal ကလည်းအလားတူပါပဲသဘောရမဟုတ်တဲ့တန်တရားဖြစ်စရာရှိတဲ့မေးခွန်းထုတ်စရာကောင်းတဲ့ဒုစရိုက်နဲ့မကင်းတဲ့သဘောတူညီမှုမျိုးကိုဆိုရတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Kubi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
The policeman was caught making a shady deal with the liquor store owner.
Yes, I'm pension ne, tbo yo mho de tbo tu ni mu lou ni da ku ye ko mi twa de le lo thei be ya ba de. George ku pi de u ma ko naw de khaw le la chi cha ya aw ba.
The policeman was caught making a shady deal with the liquor store owner.
Ku naw song tin pya pe ma ga ro.
Done deal.
Phit ba de, sa lung paung ga D-O-N-E, done ga, lop bi da, D-E-A-L, deal ga, thabaw tu ni mu, so ro, zak zub khu lu yin, da ya yi, dee be ga ro, lop bi da, thabaw tu ni mu bo. Idiom so re, to wai, dee be ga le, te ma kwa la ba wu. Chima ro, miya ma ma ro, asa gare go ga, aphe twa bi da, song pya che, cha bi da go, so ro da, phe pa re. Dini a phe no, kisa tku ne, pa te lu, nao ta, pyo ziya, ma lu ro ra, to bi, po bi da, phe ni da go, so ro da, phe pa re. ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It's a done deal. We all know the nephew of the boss will be hired for the job.
အဖြေဘယ်လိုထွက်မလဲဆိုတာသိပြီးသားပါဒီအလုပ်အတွက်ဆရာသမားရဲ့တူကိုခန့်မယ်ဆိုတာကျွန်တော်တို့အားလုံးသဘောပေါက်ပြီးသားဖြစ်တယ်လို့အဓိပ္ပာယ်ရပါတယ် George ကပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ It's a done deal.We all know the nephew of the boss will be hired for the job.
Did you remember? Do you know about the tin pya gere idiom adon wi ga ro?
Raw deal, shady deal, done deal.
Do phit ja ba ne. Now tin pya khu lo chi myo ma le naw tha idiom adon wi go select tin pya pi u ma mu saung myo na sin ja ba shin.
Tanin ku ni ne ne khin si sin ni go select thon le ni ba de shin.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA မြန်မာပိုင်းစီစဉ်ကမနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်သွားမှာပါ။တွေ့ဆုံဆွေးနွေးရေးရွေးကောက်ပွဲအလားအလာစတာတွေနဲ့ပတ်သက်လို့သောဒရှင်တွေရဲ့အမြင်သဘောထားတွေကိုဦးကျော်စံတာကထုတ်လွှင့်ရေးမှုမတ်စုမွန်နဲ့အတူတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါဒေါ်ရရှိမခင်ဗျာလေးပွင့်ဆိုင်၆ပွင့်ဆိုင်၁၂ပွင့်ဆိုင်၁၄ပွင့်ဆိုင်ဘယ်နှပွင့်ဆိုင်လာလဲအုံးလဲမသိပါဘူးတိုင်းပြည်အခြေအနေသိအရေးကြီးနေတဲ့အချိန်မှာဒီပွင့်ဆိုင်တွေကိုနှိမ့်ရင်နှိုင်းရင်2015ရောက်လာခဲ့ပြီလို့ဆိုရပါလိမ့်မယ်ရွေးကောက်ပွဲလွန်လွတ်မှဒီဟာနှိမ့်လို့ပြီးကြမလားဘာဖြစ်လို့ဒီကိစ္စကိုအရေးကြီးခွင့်ရပြောနေကြသလဲဒီလိုတောင်းဆိုမှုတွေနောက်ကွယ်မှာဘာတွေရှိနေလဲဆိုတာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်တိုင်းခံဆွေးနွေးမဲ့ပုဂ္ဂိုလ်များအဖြစ်ရွေးချယ်ထားတာကတော့လူပေါင်းတဲ့ပါတီဥက္ကဋ္ဌဦးအောင်မိုးစောနောက်88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ဦးမင်းစီရဆက်သွင်းရေးဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူတာလမ်းပြကျဲဦးမင်းတို့ဖြစ်ပါတယ်ပါဝင်ဆွေးနွေးရမယ့်စီရင်ပေးထားတဲ့သောရရှင်တွေကလည်းများသလိုစာရီလည်းများပါခင်ဗျာအဲ့ဒီထဲမှာကျွန်တော်တို့ကာတွန်းဆရာတယောက်ကအမြဲတမ်းဝင်ပြီးတော့ကာတွန်းရေးပြီးဆွေးနွေးနေတာကာတွန်းဆရာနောက်တစ်ယောက်တူလာပြီခင်ဗျာကာတွန်းဆရာနှစ်ယောက်ဖြစ်လာနေပါတယ်ကာတွန်းတွေကိုကျွန်တော်ပထမဆုံးပြောပြလိုပါခင်ဗျာကာတွန်းဆရာမောင်လင်းဆိုတဲ့ကာတွန်းကျွန်တော်မျက်စိထဲမှာမြင်မကြာခဏတွေ့နေရတဲ့လက်ရပါပဲအဲ့ဒီမှာရတာ၄ပွင့်ဆိုင်တွေ့ဆုံရေး၆ပွင့်ဆိုင်တွေ့ဆုံရေး၁၂ပွင့်ဆိုင်တွေ့ဆုံရေးလူရေသန်း50ကျော်နဲ့တွေ့ဆုံရေးအဆုံများလူတွေကတင်လာဦးမလားဖះဖះဆိုပြီးတော့ရင်မဆူတောင်းနေတဲ့ကာတွန်းတစ်ခုဖြစ်ပါတယ်နောက်ကာတွန်းဆရာသုံးခါကတော့ယောက်ျားတယောက်အမျိုးသားတယောက်ကခေါင်းပေါင်းနဲ့တိုက်ပုံနဲ့ဒါလွတ်တော်ကိုယ်စားလှယ်လို့ထင်ရတာပေါ့လေသလိုထားတာအဲ့ဒီအမျိုးသားကိုသူမိမကစိတ်ကြမ်းမာရေးဆရာဝန်စီခေါ်လာပြီးတော့ပြောပြနေတယ်။သူယောက်ျား၄ပွင့်ဆိုင်၆ပွင့်ဆိုင်၁၂ပွင့်ဆိုင်၁၄ပွင့်ဆိုင်အပွင့်ဆုံးအဆုံးပွင့်ဘာအရေးကြီးဆုံးလဲ။အဲ့ဒါကိုအမျိုးသမီးကဆရာဝန်ကိုပြောပြတယ်။ discard တွေပဲအိမ်မှာနေရင်တတော်တော်ပြောနေလို့ပါဒေါက်တာရဲ့တဲ့ဆိုတော့စိတ်မနှံ့တော့ဘူးလားဖောက်ပြန်သွားပါလားပေါ့လေ။သဘောကအဲ့ဒီမျိုးရထားတာတွေ့ရပါတယ်။ကျွန်တော်တော်ရှင်နေရေးတဲ့ဆရာကိုတော့ကျွန်တော်နောက်မှဆက်ပြီးတော့တင်ပြပါမယ်။အခုပထမဆုံးဥအောင်မိုးစောလူပေါင်းသစ်ပါတီဥက္ကဋ္ဌကိုကျွန်တော်စမေးပါရစေဥအောင်မိုးစောရဲ့သဘောထားဒီအပွင့်ဆိုင်တွေဘလောက်ပါသိမပါသိငင်းခုန်နေရခြင်းဟာတိုင်းပြည်ကျိုးကိုအမှန်တကယ်ဥတည်နေရလားသူတို့ပါဝင်လူသူမပါဝင်ဇေလူသူများရဲ့အကျိုးကိုဥတည်နေသလားဆိုတာဘယ်လိုသဘောပါလဲခင်ဗျာ
အဲကျွန်တော်အနေနဲ့ကတော့ဒီရိုးရိုးလေးကိစ္စကိုရှုပ်အောင်လုပ်နေလို့ပဲကျွန်တော်အဲ့လိုပဲမြင်တယ်အဲ့လိုအပွင့်ဆိုင်နဲ့အပွင့်ဆိုင်နဲ့၄ပွင့်ပြော6ပွင့်ပြောလိုက်14ပွင့်ပြောလိုက်12ပွင့်ပြောလိုက်အဲ့လိုတွေဖြစ်လာတဲ့အခါမှာတွင်းဖို့သွေးဆုံဆွေးနွေးမှုဆိုတဲ့အနှစ်သာရအပေါ်မှာလူတွေကတော်တော်ရှုပ်ထွေးလာတယ်လူတွေကတော်တော်ဝေဝါးလာတယ်သွေးဆုံဆွေးနွေးရဲ့ဖို့ဆိုတဲ့အနှစ်သာရတစုံတရာပေါ့ပြက်ကလေးဖြစ်လာတယ်ဆိုအဲ့လိုအခြေအနေဖြစ်အောင်လို့တမင်တကာပဲယူရကြက်ရှိရှိလှုပ်ဆောင်နေသလားဆိုတာကတော့ပြောဖို့တော်တော်ခက်တယ်ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တာကတော့ဒီနေ့တိုင်းပြည်မှာဒီနေ့ကျွန်တော်လာမယ့်ရွေးကောက်ပွဲကိုဝဲဖို့ဦးနော်ချောချောရှူချောချောရှူရှူဖြတ်တန်းဖို့အတွက်ပဲဖြစ်ဖြစ်နော်ကျွန်တော်တိုင်းပြည်မှာဦးနော်ခေါ်ချုပ်ချုပ်ပုံအခြေခံဥရိနဲ့ပတ်သက်လို့ပြင်ဆင်ရေးကိစ္စတွေမှာဟိုညင်ညင်တာတာဖြစ်ဖို့ပဲဖြစ်ကဒီမိုကရေစီပြည်ရင်ကြောင်းလဲရေးကနောက်တစ်ဆင့်တက်နိုင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တိုင်းပြည်မှာတွေ့ဆုံဆွေးနွေးရေးကတော့အမှန်တကယ်လို့ရတယ်။ဒုတိယချက်ကိုကျွန်တော်ပြောချင်တာကကျွန်တော်တိုင်းမှာတကယ်ပဲအမျိုးသားပြန်လဲတင်းမြန်မှုတကယ်ရဖို့ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်မှာတွဲဆောင်ဆွေးနွေးမှုကတကယ်လို့ရတယ်။အာဏာပိုင်တွေအနေနဲ့ရောကျွန်တော်တို့ဒီဒီမိုကရေစီအင်အားစုမှာတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့အနေနဲ့ရောတွဲဆောင်ဆွေးနွေးမှုကိုဆက်ဆက်မှန်မှန်ပြုလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ
်ဟုတ်ကဲ့
အခုလိုကနဟို14ပွင့်ဆိုင်တို့6ပွင့်ဆိုင်တို့12ပွင့်ဆိုင်တို့ဆိုတဲ့ကိစ္စတွေကပြည်သူတွေအမြင်မှာတွဲဆုံဆွေးနွေးမှုလိုလားနေတဲ့ပုံစံတွေအမြင်မှာတော်တော်လေးကိုရှုပ်ထွေးစေတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ ဦးအမြင့်လမ်းပြကျဲရှင်နေကြီးဦးအမြင့်ဘယ်လိုသဘောပါလဲခင်ဗျာဒီပွင့်ဆိုင်တွေဘသူပါသိမပါသိလုံနေကြဟိုကြီးကြီးခွင်ရလုံနေခြင်းဟာအဲ့ဒီပါမဲမပါမဲလူတွေရဲ့အကျိုးစီးပွားလားအတိုင်းပြည်အကျိုးစီးပွားလားဆိုတာဟိုတဲ့တဲ့လင်းလင်းဆွေးနွေးပြပါခင်ဗျာဦးအမြင့်
အဲကျွန်တော်ကတော့လေသမားနားလေအောင်အောက်ခြေလူတန်းသာပြောတာအောင်တော့အတိုက်ခံနိုင်ငံရေးသမားကအခုလက်ရှိအုပ်ချုပ်နေတဲ့အစိုးရရောသူတို့အတွက်လုပ်နေတာဆိုတာလူတို့ကနားလေတာကြားနေသူတို့အတွက်ပဲလုပ်နေတယ်လူတို့အတွက်မလုပ်ဘူးလူတို့နားလေတဲ့နိုင်ငံရေးကိုမလုပ်ဘူးသူတို့ရက်တည်ရင်းနဲ့သူတို့အောင်မြင်ကြော်ကြားရေးတာလုပ်နေတယ်အထူးသဖြင့်တော့အတိုက်ခံနေရတယ်လက်ရှိအစိုးရသာတယ်ငါပွဲလက်သာချတာကိုနောက်ကအတိုက်ခံတွေလိုက်ပြီးတော့ငါလိုက်တွတ်နေတယ်လို့ဖြစ်နေတယ်လူတို့ကနားလဲနေတယ်လူတို့ကနှစ်ဖွဲ့လုံးကိုစိတ်ကုန်တယ်တွတ်ဆုံဆုံမဆုံဆုံဒီမိုကရေစီရရမရရကိုလန်းကိုရှောက်မယ်ဆိုတာအောက်ခြေမှာဖြစ်တယ်တကယ်တော့သူတို့လူဦးလုံးတွေသူတို့အတွက်ပဲလုပ်နေတာပါလူတို့အတွက်မဟုတ်ဘူးလူတို့နားလဲပြီးသားပ
ါဟုတ်ကဲ့ဥမင်းစရာရဲ့သဘောထားပြောချင်ပါတယ်ဥမင်းစရာကိုကျွန်တော်အစဥမင်းစရာကိုလည်းငင်းချမ်းပွင့်လင်းဆိုတာငင်းပွင့်ဆိုပြီးတော့များခေါင်းစဉ်တက်လိုက်မှလို့ဒါပေမဲ့အပွင့်ဆိုင်တွေဆုံနေရတဲ့အချိန်မှာငင်းပွင့်ကတပွင့်တိုးလာပြန်ပြီဖြစ်မှဆိုလို့ချစ်ဆက်ချင်းမျိုးဆက်ကောင်းဆောင်လို့ပဲကျွန်တော်ညွှန်လိုက်ပါတယ်ဥမင်းစရာသဘောထားပြောပါခင်ဗျာဒီကိစ္စဘလောက်အရေးကြီးလို့လဲဆိုတာဟုတ်ကဲ့
ညောကျွန်တော်တို့ပြောချင်တာကကျွန်တော်အနေနဲ့ပြောချင်တာကတော့ဗျာဒီနိုင်ငံရေးစစ်တမ်းတွေကိုသူစစ်စစ်စစ်ဆွေးနွေးချက်တွေသိရမယ်ဆိုတဲ့မူကို
ကျွန်တော်
ပြန်ပြောင်းရည်ဆိုတဲ့မူပေါ်မှာကျွန်တော်ပြဝနဲ့ခံလဲဆိုတာဆိုတော့ပထမဦးဆုံးပြောချင်ပါတယ
်ဟုတ်ကဲ့
ဒါပေမဲ့အခုချိန်မှာကျွန်တော်တဖြည်းဖြည်းနဲ့ဘာလို့မြင်လာလဲဆိုတော့လက်ရှိနိုင်ငံတော်အစိုးရရဲ့လက်ရှိကျွန်တော်မြန်မာနိုင်ငံမှာဖြစ်ပေါ်တဲ့နိုင်ငံရေးစစ်တမ်းတွေကိုသူ့ဆောင်ဖြေရှင်းတဲ့နည်းဟာဘယ်လိုမြင်ပြောရမလဲဆိုရင်ဗျာမယိုးသားဘူးလို့ကျွန်တော်မြင်လာတယ်ဗျာမယိုးသားဘူးတနည်းအားဖြင့်နိုင်ငံရေးစစ်တမ်းကိုသူ့ဆောင်ဖြေရှင်းမယ်ဆိုတဲ့ကိစ္စမှာအပွင့်စစ်တမ်းတွေကိုတမင်ကိုရှုပ်ထွေးအောင်ဖန်တီးတယ်လို့ကျွန်တော်ဆန်ပါတယ်။ဥပမာဟုတ်လားအမျိုးသားလူတော်ကတမျိုးလုံးပဲစီလူတော်ကတမျိုးလုံးပဲစီတော်ကစီလူတော်ကတမျိုးလုံးပဲစီတော်တခါတိုင်းဒေသကြီးလူတော်နဲ့စီလူတော်ကတမျိုးလုံးပဲဒါမှမဟုတ်အဲ့ဘာတွေအားလုံးကစီခိုင်ကျိုးတွေကြီးဆိုးထားတဲ့လူတော်အမတ်တွေအားလုံးကနေပြီးတော့ဒီလိုကြိုက်ပြီးတော့တမင်လုပ်တယ်လို့ကျွန်တော်ခံစားရတယ်ဗျာ
ဟုတ်ကဲ့
အဲ့တော့ကောနှိစ္စပြောရမယ်ဆိုရင်နိုင်ငံရေးကိုတမင်ရိုးချစ်ချစ်ချစ်နဲ့ခံစားနေတယ်လို့ကျွန်တော်လည်းခံစားရတယ်ဗျာအဲ့တော့ကျွန်တော်အဆိတ်မကောင်းဘူးဗျာ
ဟုတ်ကဲ့
တကယ်တော့ကျွန်တော်မှလည်းမှာဖြစ်ပေါ်နေတဲ့တကယ်လေးတဲ့နိုင်ငံရေးပြည်မာတွေကိုတကယ်စစ်တမ်းအရင်ခံနဲ့ပြည်ပြည်လေးလေးနဲ့တပြည့်ရောက်ဖြေရှင်းရမယ်အချိန်ကတကယ်လည်းကြောတော့ကြောလို့နေပါပြီဗျာကျောင်းလူမကျော်ဖြေရှင်းလို့ပြောလို့နေတာဗျာ
ဟုတ်ကဲ့
အခုဆိုဒီအပစ်စမဟာလူမျိုးတူမျိုးများပါတဲ့အဖြစ်တတိယနဲ့နိုင်ငံရေးပြဿနာမှာနိုင်ငံတကာမှာမျက်နှာပြရမယ့်အဖြစ်မျိုးကျွန်တော်ဆိုးရိမ်မိတယ်ဗျအဲ့ဒါပဲကျွန်တော်ပြောချင်တယ်လို့လို့ဆိုတော့
ဟုတ်ကဲ့ခင်ဗျာအာသောရရှင်တယောက်ရှမ်းပြည်တောင်ပိုင်းကတောင်ကြီးသားဆိုတဲ့ပုဂ္ဂိုလ်ရေးထားတဲ့စာကိုကျွန်တော်နည်းနည်းဖတ်ပြပါရစေကျွန်တော်မှတ်သားခဲ့သလောက် dialogue ဆိုတဲ့ဟာကိုစတင်တောင်းဆိုခဲ့တာဒေါအောင်ဆန်းစုကြည်တယောက်ထဲပါပဲ dialogue of utter devastation ဆိုတာကိုကောင်းကောင်းမှတ်မိနေပါတယ်အခုမှတယောက်ပြီးတယောက်ဖဲဝိုင်းမှာအိမ်ပြည့်လေကောင်းလေဆိုတဲ့သဘောမျိုးလူတွေတူးစီနေတာဟာဒေါအောင်ဆန်းစုကြည်ကိုအယုံအကြည်ကင်းမဲ့လာပြီးပုံအပ်ရဲတော့တာလားတဲ့တကယ်တော့ဟုတ်ပါတယ်ဒေါအောင်ဆန်းစုကြီးကတိုက်ရိုက်တန်းပြီးပြုတ်ခွဲတထိတ်တိုက်ရင်ဆိုင်ပြီးတော့အနေဖြစ်စင်မလားဆွနေမလားဆိုတာသူစတင်တောင်းဆိုခဲ့တာပါအခုကျတော့အဲ့ဒါထပ်တိုးပါဆိုတော့ဒေါ်စုကိုမယုံကြတာလားပေါ့တိုးတောင်းလာတဲ့လူတွေဒါမှမဟုတ်တိုင်းပြည်ရေးကိုနောက်တန်းပို့ပြီးဒီမိုကရေစီခရီးမတွင်လေကောင်းနေသဘောမျိုးကပြက်ကရက်လုံနေကြတာလားဆိုတော့မိကွန်ထွက်ရမလို့ဖြစ်နေပါပြီတဲ့နောက်တစ်ခုသူပြောထားတာပို့ပြီးစဉ်းစားတင်တဲ့ကိစ္စကပြောတော့လည်းပဲ constitution ပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးဆိုတာ common ground ဖြစ်တယ်ဒါလူတိုင်းဘုံသဘောတူညီတဲ့ကိစ္စလို့ပြောနေပြရတာနဲ့ဘာဖြစ်လို့တခြားစစ်မျက်နှာတွေထပ်ပြီးဖွင့်လာကြသလဲလို့သူဆိုပါတယ်အမာကျော်ဆုံးစစ်မျက်နှာမှာအနိုင်ရရင်ကျန်းစစ်မျက်နှာတွေဟာလည်းပဲဒါအရင်လှဲရင်အဖျားထင်းဖြစ်ဆိုတာဖြစ်သွားမှာပေါ့ဆိုပြီးတော့သူကပြောပါတယ်ခင်ဗျာဒီသောရရှင်ဆွေးနွေးချက်တောင်ကြီးသားရဲ့ဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဥရောမိုးစောပဲလို့သဘောပါတယ်ခင်ဗျာ
အဲကျွန်တော်အနေနဲ့ကတော့ဒီနေ့ constitution ပြုရင်ပြောင်းလဲနဲ့ပတ်သက်လို့အားလုံးကတော့ပြုရင်ပြောင်းလဲလို့ရယ်ဆိုတဲ့ကိစ္စကိုအင်အားစုအပြည့်အစုံကပြောဆိုကြတယ်ဒါပေမဲ့လက်တွေ့မှာအခုအနေထားကဟိုဘယ်လိုခေါ်မလဲနှေးနေတဲ့သို့မဟုတ် store ဖြစ်နေတဲ့အဲ့ဒီလိုပြောလို့ရတယ်အဲ့ဒီလိုအခြေအနေမျိုးမှာအခုနလိုဒီအပွင့်ဆိုင်တွေအတိအပြီးပေါ်ထွက်လာတယ်စ Sure and it upset Lare. Sure Kaja Guna who Guna Ujodan Taja Downida Yere Gita Gale Mare Masuna Mulu Janon in Ero Biogen. Jano Diga Jano Dinya Majano Biogen Agaro. The gives a gar biogen change. The get do it elu janon in a biogen mare. The gives a gar biolu six and as you change. Napan biolu layar, the back up biolu layar. A chicken I can janu tiny ma. Amuse up yan let Timia Yelu pure navy me. The amuse up yan let Timia Yelu. Did it chacha, did it chacha. Be sounded a haga. We was a fit at Lupio, Geno Biogen. Muse up yan let Timia eat as a rapio me solution. A yin got yambe at doing she get it. A poor city dama. In Azuri jama, the rapio would do it. Era so in Shinshin Lay, Dawson Sujin as a rapio ame. Diana in Azuin as a rapio am. Eri jama as a rapio me solution in Kanau ascent to know a point in Malo Wulu to know in a biojama.
Okay. Then authorizing the old pig of Yazakia, and Epoguri, maybe. Epogu, but Mapuara, Ujolim Chibarakmia, Sinny Ujolin, Bayanang in the Ujolin, Louis Sinivakmia.
ကျွန်တော်ယုံကြည်ဆုံးတော့တိုက်ပြီးဒီအကောင်းဆုံးလုပ်ခဲ့ရတဲ့ဆိုတော့သူကလည်းတော့ဒေါသဆုကြီးဖြစ်တော့သူကလည်းလည်းဒါလည်းပြောခဲ့တဲ့ပုဂ္ဂိုလ်ဆိုတော့အခုကတွေ့မှာဆိုတော့တော်တော်နှုတ်တယ်တော့ဒီဘက်ကပြီးပါတယ်ဒါပေမဲ့အပွင့်နေများများပြီးတော့ဆိုက်ရှုပ်တဲ့ရှုံးလောက်တာတော့ကြာရင်ပြီးလေမလာဘူးခရီးဝေးပေါ်ဗျာအဲ့တော့ရာမစကြီးကမှာတမင်လိုက်တယ်လို့ပဲရှောင်းလိုက်တဲ့ commission လို့ရင်တော့ကျွန်တော်တို့ယူရီယာစားရသမိုင်းလေးလိုပဲ
ဒီ
နေ့လေးနဲ့မိလိုက်လဲလို့ရမှာမဟုတ်ပါဘူးခင်ဗျအဲ့ဒါပဲပြောချင်ပါတယ
်ဟုတ်ကဲ့ဥဆုံးမြင့်ကိုကျွန်တော်တို့ခေါ်လို့ရတယ်ခင်ဗျဖိတ်ခေါ်လို့ရတယ်ဥဆုံးမြင့်ကြပါလားခင်ဗျဟုတ်ဟုတ်ကဲ့လိုတိုရှင်းဆွေးနွေးပါခင်ဗျ
ဟုတ်ကဲ့အာဒီလိုပါခင်ဗျာအခုရှင်းနေတဲ့ကိစ္စတွေကကျောတော်ကိုနင်းစရာကြောတယ်လို့ပဲကျွန်တော်လည်းအဲ့ဒါအဲစဉ်းစားမိတယ်အခုဒေါ်စုကလေးခွင့်ဆိုင်တောင်းဆိုတဲ့ဥစ္စာကိုဟိုကအဲ့ဒါကိုမရင်မဆိုင်ရဲလို့နော်ရင်မဆိုင်ရဲဘူးလို့ပဲအဲပြောရမှာပေါ့နော်အဲ့တော့လွတ်တော်တင်လွတ်တော်မှာတက္က6ပွင့်လို့အဲ6ပွင့်အနေနောက်တက္က12ပွင့်ဖြစ်လာတယ်ပေါ့ဗျာအဲ့လိုလောက်တာတွေကဒါတက်တက်ကိုရည်ရွယ်ချက်ရှိရှိနဲ့ဟိုကပြည့်ရပြည့်ဖြစ်သွားအောင်လုပ်လိုက်တဲ့ကပြည့်ရပြည့်လောက်တာပဲလို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာနော်အဲ့ဒီကနေတက္ကသောတော်ဟိုကတော့ဆရာပြောလို့ရောက်350ဟိုတော့ကျွန်တော်မပြောတော့ဘူးတိုင်းရင်းသား135မျိုးမှအဲတယောက်တစ်မျိုးစီဆိုတော့135မျိုးပါဝင်လာနိုင်ကြတောင်းဆိုနိုင်မယ်ဆိုရင်တောင်းဆိုခွင့်နဲ့တောင်းဆိုနိုင်တဲ့အခွင့်အရေးတွေဖြစ်လာမယ်အဲအဲ့လိုတွေဖြစ်တဲ့အခါကျတော့ဒေါ်စုရဲ့ညီမချက်ကအာဟောစာပျောက်ကွယ်သွားမှာသောတော်ကလမ်းပြကြဦးအင်းမြင့်ဆရာအဲဦးအင်းမြင့်ပြောတဲ့အားတွေလည်းကျွန်တော်သဘောမကျပါဘူးနော်တော်လုံနေတဲ့လူတွေကတော့ဒေါ်စုကြည့်တော့ပြည်သူတွေအတွက်လုံးအောက်ခြေလူရန်းသားတွေအတွက်တနိုင်ငံလုံးအတွက်အလုံးလုံးနေတာပါအာသမရကြီးတို့ဆိုလည်းအားလုံးတနိုင်ငံလုံးအတွက်အလုံးလုံးတာပါပဲနော်ဘယ်သူမှကိုယ့်အတွက်ကိုသမရဖြစ်ရေးတခုတည်းကိုမြန်မာပြည်ကလောက်တာတော့အဲအဲ့လိုပြောမှဆိုတော့ဒါကျွန်တော်တို့သဘောမတူနိုင်ပါဘူးခင်ဗျာနော်တော်စုဆွေးနွေးတယ်ဆိုတာအခြေခံဥပဒေပြင်ဆင်ရေးအားလုံးတနိုင်ငံလုံးအတွက်ကောင်းမှုအတွက်လောက်တာပါကျွန်တော်ဒီအခြေခံဥပဒေပြင်ဆင်ဖို့အတွက်ဆွေးနွေးတဲ့ကိစ္စမှာတိုင်းရင်းသားတို့ဖက်ဒရယ်မှုတို့ဆိုတာတွေကမပါလာသေးဘူးအဲဆွေးနွေးတဲ့လေးပွင့်တဲ့ဆွေးနွေးပြီးတဲ့အခါကျတော့မှဘာအခြေထွက်လာလဲဆိုတာကိုကြည့်ပြီးတော့တိုင်းရင်းသားတွေကပြောရမယ့်စကားပါအာငါတို့ဖက်ဒရယ်မှုမပါဘူးငါတို့အတွက်မပါဘူးတကယ်မပါတဲ့အခါကျတော့ကြာမှအဲ့ဒါမျိုးပြောတာပိုကောင်းတာပေါ့ဗျာအခုတော့ကပြည့်ရပြည့်လောက်တဲ့ပုံစံမျိုးနဲ့အဲတိုင်းပြည်နယ်တွေကလည်းဟိုတိုင်းရင်းသားတွေကလည်းပါကျင်တယ်ဟိုလူကလည်းပါကျင်တယ်ဒီလူပါကျင်တယ်ဆိုတော့ဒါအဲနောက်ဆိုဒေါ်စုရဲ့ညီမချက်ပေါ့နော်ဒေါ်စုညီမချက်ဆိုတာလည်းဒါအားလုံးကျွန်တော်တို့အားလုံးရဲ့ညီမချက်ပဲကျွန်တော်တို့ယုံကြည်ပြီးသားပါတိုင်းရင်းသားတွေအားလုံးကလည်းဒေါ်စုကိုယုံကြည်ပြီးသားပါဒါကြောင့်မို့လဲသူလူလူခေါင်းဆောင်လို့ခေါ်တာပါဟုတ်ကဲ့လားတပတ်မှာသမရကြီးဆိုတာလည်းဒါပါပြောကျွန်တော်တို့သမရကြီးပါ
ဟုတ်ကဲ့ဥစုံဟုတ်ကဲ့တပတ်ပေါ့ကွာဥစုံပြောလားရှင်းပါဟုတ်ကဲ့ဥစုံမင်းပြောသလိုပဲဟိုဟာကျွန်တော် UNFC ကတိုင်းရင်းသားကောင်းဆောင်လူပြခွန်အုပ်ကလည်းကျွန်တော်ရဲ့အာသုံးသက်ချက်ထဲမှာပြောဥပါရဲလေးပွင့်ဆိုင်ဟာပနမအနေနဲ့တွေးစင်းတယ် တိုင်တိုင်ကျွန်တော်သူ့ကိုမေးတာဟိုတိုင်သားရတော်စုကိုမေးဘူးလားဆိုတော့လေးပွင့်ဆိုင်တွေ့တာပထမအဆင့်ဖြစ်ပြီးတော့မှနောက်ပြီးတော့စောစောကပြောသူပေါ့တိုင်သားရနဲ့တူချက်ဆွေးနွေးနေတယ်ဆိုတာ UNFC ခေါင်းဆောင်တို့ချုပ်မှလေဒီဘော်ဒါရှိရဆိုတာသိရတယ်လို့ကျွန်တော်ပြောနေပါတယ်ဆိုတော့သောရရှင်တယောက်ကရေးထားတဲ့စာတဲ့ကိုကျွန်တော်လည်းတစ်ခုပြန်ပြီးတော့ဖတ်ပြလိုပါတယ်အဲ့ဒါကတော့ဘယ်လိုပြောလဲဆိုတော့ကျွန်တော်အမြင်ပြောရင်တော့လေးပွင့်ဆိုင်ရေးတဲ့လူကကိုဆက်ဆက်တဲ့ရန်ကုန်ကျွန်တော်မြင်ပြောရင်လေးပွင့်ဆိုင်လေးပွင့်ပဲဆိုင်ဆိုင်၆ပွင့်ပဲပျော်ပျော်၁၂ပွင့်ပဲဆူဆူဘယ်တွစ်ဆုံပွဲမှဖြစ်လာမှာမဟုတ်ပါဘူးတဲ့အာဏာပိုင်တွေအနေနဲ့လုတ်ပိုင်ခွင့်အာဏာနဲ့သူတို့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဆိုရင်ဘသူဘလို့မှတွစ်ဆုံဆွေးနွေးပွဲလုတ်ပေးလို့မဖြစ်တဲ့အခြေအနေပါတဲ့ဒါကြောင့်မို့အကြောင်းမျိုးမျိုးပြပြီးအချိန်ဆွဲနေအောင်မှာပါပဲတဲ့ VOA နဲ့တွစ်ဆုံမင်းများကမှသမဏကြီးကပြောရတဲ့တနိုင်ငံလုံးရဲ့အရေးကိစ္စကိုကျွန်တော်တို့လေးဦးတည်းဆုံးဖြတ်မယ်ဆိုရင်ပြည်စုံမယ်လို့မယူဆဘူးဒါကြောင့်အများပါဝင်တဲ့ဆွေးနွေးမှုဆိုပြီးတော့သူကလည်းမိသားအဲဆိုသန်း90ခွာရမလားသမဏကြီးလို့မေးချင်တယ်လို့ဆိုထားပါတယ်ဆိုတော့ကျွန်တော်စဉ်းစားမိတာသမဏကြီးအခုသမဏဦးသိန်းရှင်ကလည်းကျွန်တော်88ပြီးကစားကဘုကျုံမူကြီးစောမောင်လားပြောခဲ့မှလားသူကတော့အောင်ဆန်းစုနဲ့တွေ့မယ်ဆိုတော့ဟာပထမတော့သူကမဖြစ်ဘူးဘာညာနောက်တော့လည်းကြောက်တယ်ဆိုပြီးတော့ကျွန်တော်မဆွေးနွေးဘူးဆိုတော့တော်သူတွေကတော့ပြန်ပြောရပါတယ်ဒါလေးသိန်းလောက်ရှိတဲ့စစ်တပ်ကိုစစ်သားတွေကခေါင်းဆောင်တွေရဲ့ဘူချုပ်ကြီးလုံနေပြီးတော့အဲ့လိုပိန်ပိန်ပါပါမျိုးသမီးလေးတယောက်ကိုကြောက်နေရသလားဆိုတော့အခုလည်းပဲအဲ့လိုများကြောက်နေသလားကိုမင်းစရာဘယ်လိုသဘောပါလဲခင်ဗျာဒီကိစ္စကိုကြောက်နေသလားသူတို့ကဘာအ
ဲငယ်ငယ်ရဲ့တို့လို့ဆွေးနွေးမှုနဲ့ပတ်သက်ပြီးတော့လူတူတယောက်ကလူတူတယောက်ပေါ်မှာတော့ဘာမှမဟုတ်နော်အမေကဖွင့်စစ်ခုကဖွင့်စစ်ခုပေါ်မှာတော့ဘာမှမဟုတ်နော်ကျွန်တော်မကြောက်ဘူးမကြောက်လေးနဲ့မထားဘူးပြကျွန်တော်လေးနဲ့ထားတာကအကျိုးရတာပေါ့ဆေးရတော့ကျွန်တော်လေးနဲ့ထားတယ်ဒါပေမဲ့ငယ်ရင်းကဒီလိုဆွေးနွေးကြည့်တဲ့ပြဿနာပေါ့ဟာကျွန်တော်ဖြစ်နေလို့ကာလကလေးကအဲဒီစိုးတော့ဘာမှလို့ရောတောင်းဆိုခဲ့ကလေးကျွန်တော်တောင်းလို့ရတောင်းဆိုခဲ့တာလေအဲကျွန်တော်တောင်းလို့ရတာသူ့ကိုဆွေးနွေးရင်းကိုတောင်းဆိုခဲ့တဲ့အပြင်လက်တွေ့မှာကျွန်တော်အကောင့်တွေပေါ်ခဲ့ပါတယ်အဲဒီချိန်တော့ကျွန်တော် S1 ဖြစ်တဲ့ပတ်သက်ပြီးလို့ကျွန်တော်ကြောက်ရတဲ့ဆုံးဖြတ်ခဲ့ကြတယ်လေအဲ့တော့ပေါ်တင်သဘောကတကယ်တော့မင်းရဲ့ပြုလုပ်တာကဘယ်လိုလဲဖြစ်ချင်လို့အဲ့ဒီသူ့ကိုဆွေးနွေးမှုကအောင်မြင်မှာပါအခုလက်ရှိပုံနဲ့ဇမနေရဲ့နိုင်ငံရေးပြဿနာဟာသူ့ကိုဆွေးနွေးရတဲ့လူတိုင်းတိုက်တဲ့ကျိုးတိုင်းတဲ့နိုင်ငံဆိုင်ဆိုတဲ့စကားလုံးပေါ်မှာခေလေးသုံးရတဲ့မယူသားမှုတွေမပြည့်ရင်းမှုတွေဒီပေါ်မှာခေခံပြီးတော့အတုံးချနေနေတဲ့အတွက်ကြောင့်ကျွန်တော်ပြောပြောနေတဲ့သူတို့ကလက်ရှိသမရကြီးရယ်ပြောပြောနေတဲ့နိုင်ငံရေးရှင်ချင်းမှုစစ်ဆိုတဲ့သူတို့ဆွေးနွေးရေးကြီးတာလူတွေကြီးကြီးအဖြစ်လာတာပေါ့ဗျာအဲ့ဒီပေါ်ကျွန်တော်အဆင်မကောင်းဘူ
းဟုတ်ကဲ့ကိုကြီးကျွန်တော်တ
ို့မြန်မာနိုင်ငံလက်ရှိနိုင်ငံရေးပြဿနာကိုစစ်ဗလာမမနဲ့သူတို့ဆွေးနွေးရုံမှန်မဆိုရင်မတူတကြကျွန်တော်ကတကယ်သူတို့ဆွေးနွေးနိုင်ပုံပေါ်တယ်လေးပွင့်ဆိုင်ရပဲဆက်ဆက်၆ပွင့်ဆိုင်ရပဲဆက်ဆက်ပါလုပ်လို့ရပါတယ်လုပ်ကြပါ
โอเคเ
ดี๋ยวเราสุนมาไม่รู้ว่าได
้กูมินเสียจนตะคูจนตะคูไม่จินนะกูมินเสียก็ไอ้88ตรงอ่ะไอ้สิทธ์ท่านไอ้บุญยุบุญยุขินญุนเนี่ยตุยกระไอ้กิส่าไอ้กิส่าก็ไอ้เราเปล่ายาละกองถั่วแก่บาเลยโหแบกสิน่ะมันแก่ทิ่มมาล่ะ
โหสิบลาไม่ที่มันจริงอ่ะแต่จนอนุญาตอีกไม่หมดอ่ะ
ไอ้เนา
ะยาละกูจนเราก็ตีด่า
เออยาละก็บลูถั่วแก่เลยตรงอ่ะ
โหอ่ะพี่ไอ้โชสิบัวก็จะပြောมั้ยส่วนเนาะอพ่อสิด้านนี้ดูด้านนี้นายงานนายนี้อ่ะโชสิบัวก็ตีด่าอีกအဲ့ဒီချိန်တော့ကျွန်တော်တောင်းလာနေလေ။နောက်ဝတ်တယ်ပြုစုဆွေးနွေးတဲ့အခါမှာအကျိုးစီးပွားဆုံးပြ။ဒီနေ့ကျွန်တော်တောင်းလာနေတဲ့အကျိုးရမတော်မြတ်ကိုရခဲ့တယ်ဗျာ။ဟုတ်လား
။ဘာလို
့ဘာလို့ဖန်စီကနိုင်ငံရေးဖန်စီကတောင်းလာနေတဲ့ပတ်သက်လို့တခါကိုဒီမှာကျွန်တော်တို့တောင်းလာနေတဲ့ပတ်သက်လို့ခုနကတောင်းလာတမကဖန်စီနဲ့ပတ်သက်လို့တောင်းတဲ့ခွင့်ရရခဲ့တယ်။ကျွန်တော်ကောင်းဆုံးလို့ရခဲ့တယ်ဗျာ။တော့သူတို့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တောင်းတော့တောင်းလာတဲ့ခိုင်ကနာကိုပြသပြဖို့ကျွန်တော်ကောင်းဆုံးနိုင်ရတယ်ဗျာ။အဲ့တော့ပြောကြည့်ရင်ကျွန်တော်ပြောကြည့်ရတော့ဒီလိုပါသူ့ကိုဆွေးနွေးခြင်းရဲ့ရည်ရွယ်ချက်နဲ့ရလတ်တွေကလိကပါသူ့ကိုဆွေးနွေးတဲ့ပုံစံကလည်းအဲ့ဒီဆွေးနွေးတဲ့ရလတ်ပုံမှာအခြေခံပြီးတော့ကျွန်တော်တွေ့ဆုံတဲ့သဘောပါအဲ့တော့အခုကျွန်တော်မြန်မာနိုင်ငံဖြစ်ပေါ်နေတဲ့ခြေနေကလည်းတကယ်မြန်မာနိုင်ငံရဲ့အဓိကကျတဲ့နိုင်ငံရေးပြဿနာတွေကိုရိုးတောင်းမှုနဲ့ပြင်းမှုကအခြေမခံတဲ့ကာလပတ်လုံးဘယ်လိုပုံစံမျိုးနဲ့ဆွေးနွေးဆွေးနွေးဘယ်လိုအဖွဲ့မျိုးနဲ့ဆွေးနွေးဆွေးနွေးแต่ก็มาอภิมามะยะพี่โตตัวไอ้พวกเราขันซ้ําพี่โ
ตโอเคแล้ว
ก็จะบอกว่า
โอเคว่ะโอเคว่ะครับแล้วตระชินเตียวผิดเดอุตันเทสเรปกูก็แล้วอกูโลยีท่าไปแล้ว စနေညစကားဝိုင်းအတွက်အမြင်သဘောထားပြဖို့ပါတယ်တဲ့ဆရာကြီးဟန်သာရီဦးဝင်းတင်ကပြောပါတယ်ဆုလွတ်တွေ့တဲ့ဆရာကြီးဆိုတာတောင်ဆန်းစီကိုလွတ်ပြီးပြည်သူထွတ်တော်ခေါ်ပြီး90ရွေးကောက်ပွဲဥပဒေအရတွေ့ဆုံဆွေးနွေးပွဲလုပ်ဘယ်တပွင့်ဆိုင်မှာမဟုတ်ခဲ့ပါတဲ့ဆိုတာပြောခဲ့တယ်တဲ့အခုဖြစ်နေတာကတောင်ဆန်းစုကြည်ကိုသမရမတင်ရတဲ့စီကံသမရတင်မရတဲ့စီကံနဲ့လွတ်တယ်တဲ့ဆုလွတ်ဆုဆိုတဲ့နေရာမှာကကွေဦးစည်းချုပ်ကခွင့်ပြုမှဥပဒေပြုလို့ရတဲ့လွှတ်တော်မျိုးကိုခေါ်တယ်တဲ့ဆယ်လေးပွင့်ဆိုင်တွဲဆုံပွဲတွေလုပ်မယ်ဆိုပြီးတော့ဗာရယ်လုပ်မယ်ဆိုပြီးပြင်နေတယ်တဲ့ဒါတွေအလုံးဟာနိုင်ငံရေးအရစစ်တပ်ကနိုင်ငံသားတွေအပေါ်ဗျူဟာခင်းနေတာလို့ထင်ပါတယ်တဲ့သူတို့ကကမ္ဘာအမြင်မှာတော့ဒီမိုကရေစီကိုအပြစ်ပြတယ်ပြည်သူတွေအနေနဲ့တော့စစ်မှန်တဲ့ဒီမိုကရေစီမရသွားစေရဘူးစစ်နဲ့မမှန်ကြတော့ဖက်ကဲဇာနဲ့ခေါလုံးထုံးနေသူလုံနေကြတယ်လို့ထင်ပါတယ်ဆိုတော့သူကပြောပါတယ်ခင်ဗျာဆိုတော့အခုပြောရရင်သူတို့ကို၌ကအနာပိုင်းတွေဘက်ကကို၌ကသိမဆွေးနွေးခြင်းဘူးဆိုတဲ့သဘောကိုသူတို့ကသောရရှင်တွေကတော်တော်များများကလမ်းကြောင်းကြီးဆွေးနွေးကြပါတယ်ကျွန်တော်ဒီမှာဥယျမြင့်ကိုမေးပြရစေဥယျမြင့်ကိုစောစောကတရားကလည်းဝေဖန်တော့ပါတယ်ဒါတော်အောင်ဆန်းစုကြည်တို့သမရာကြီးတို့ပေါ့လေသူပြောသူကနှစ်ဖက်လုံးကိုပြောတယ်သူတို့ကိုချိုးကြီးပဲတော့မဟုတ်ဘူးထင်ပါတယ်လို့ပြောပါတယ်ဥယျမြင့်ဘာပြန်ပြောလို့ပါလဲခင်ဗျာ
အာကျွန်တော်အနည်းတော့တုံးလို့တခါလေးပြောပါမယ်ကျွန်တော်တို့တိုက်ပြည်ရဲ့အစင်တန်းလူတွေရဲ့အသွေးခေါ်ဆွေးနွေးပွဲမပြောနဲ့တိုက်ရိုက်လေလိုက်တော့ဝင်ကိုရည်သွေးလူစကားပြောနေတဲ့တိုက်ပြည်မျိုးမှာဘယ်လိုလုပ်ဖြစ်မလဲအခုကဆွေးနွေးပွဲမှာကျွန်တော်ပြောမယ်ဒေါ်အောင်ဆန်းစုကြည်တော်တယ်ရည်ချင်းလေးစားတယ်သူကတာဝန်ယူပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုကျွန်တော်တို့အားလုံးကတာယူကျွန်တော်တို့အားလုံးကကိုတာဝန်ယူပါတယ်လို့ဘယ်သူကလုပ်ပေးလဲဘယ်သူကထောက်ခံပေးလဲကိုဘက်ကကောဦးသိန်းစိန်ကသူပြောရင်ပြီးလားမပြီးဘူးနောက်မှာအဲ့တော့တော်တွဲဆုံးဆွေးနွေးဖို့လာနေတဲ့လူတွေမှန်လည်းများသည်သူပြောရင်မပြီးတဲ့လူတွေဖြစ်နေတဲ့အတွက်လူတို့ကတော့လူတို့နိုင်ငံကြီးလူတို့ကနားလည်တယ်လူတို့နားလည်တဲ့နိုင်ငံကြီးကပြောရင်ပြီးတဲ့လူလည်းရောက်ဆွေးနွေးရင်တိုင်းပြည်အေးအေးရပါတယ
်
အခုလိုတိုက်ရိုက်နေလဲဝေကူနေသူလူပြောလူရင်းမရောက်တဲ့တိုက်ပြည်မျိုးကတော့သူတို့ကမရနိုင်ပါဘူးဟု
တ်ကဲ့ဝေမြင့်ခင်ဗျာကျေးဇူးတင်ပါတယ်ဝေမြင့်ပြောတော့ကျွန်တော်တခုပြောပြရစေကျွန်တော်ဒီအကြောင်းအရာကိုနှစ်ခါလုပ်ဦးတယ်ဟိုတုန်းကတစ်ခါလုခဲ့ဘူးတယ်ဟိုဘက်မှာလုခဲ့တော့ငါအခုတစ်ခါကျွန်တော်လုသေးပါလုပါသေးတယ်တငံရေးတိတ်မှန်အရာဆောင်ပုတ်တယ်ပြီးတိုင်းပြည်တခုဟာသူတို့နဲ့ထိုက်တန်တဲ့အစိုးရပဲရတယ်တကယ်တော့အင်္ဂလိပ်က people get the government they deserve ဆိုတာဟုတ်ကျွန်တော်အဲ့ဒီအစီအစဉ်ကိုဆွေးနွေးတော့တော်ရချင်းတယောက်နဲ့ကဝိုင်းဆဲရတယ်။ဘာကြောင့်ဒီမိုကရေစီနဲ့မတန်ရမလဲဆိုတာဟုတ်ကဲ့အခုဦးအမြင့်ပြောတာပို့ပြီးလက်တွေ့ကြရလို့ထင်ပါတယ်။ကျွန်တော်ကိုအောင်မိုးစောကိုကျွန်တော်မေးရစေရွေးကောက်ပွဲကလည်းနှီးလာပြီး2015ဖြစ်လာပြီဆိုတော့ဒီတွေ့ဆုံဆွေးနွေးမှုနဲ့လမ်းစာအဖြေရှာဖို့ဆိုတာ2015မတိုင်ခင်ဖြစ်နိုင်မဲ့အလားအလာတော့မြင်ပါလားခင်ဗျာ။အချိန်က1မိနစ်ခွဲလောက်ကျန်သေးတော့လူ3ယောက်ကိုကျွန်တော်လှမ်းမိကျင်တာပါ။အခုအမိုးစောလူတချင်းဆွေးနွေးပေးပါခင်ဗျာ
။ဖြစ်မဲ့မဖြစ်ဘူးခံမရတော့ကတ်တယ်တော်နေတို့တော့လေရေကောက်ပွဲအတွက်ပဲဖြစ်ဖြစ်ဖွဲ့ရုံရှုပ်ပုံအခြေခံဥပဒေပြင်ဆင်ဖို့ဖြစ်ဖြစ်ခုနအဓိကကြားတဲ့ခေါင်းဆောင်တွေကြားမှာဆွေးနွေးမှုဟာမဖြစ်မနေလိုအပ်တယ်ဆွေးနွေးခြင်းနဲ့တကယ်စိတ်ဆန္ဒအမှန်ရှိဖို့ကိုကျွန်တော်အာဏာပိုင်တွေကိုတိုက်တွန်းခြင်းနဲ့အဲ့လိုဆွေးနွေးတဲ့အခါမှာလေခုနလိုတောင်ဆန်းစုကြည်လိုပုံပုံမျိုးနဲ့ဆွေးနွေးတာခဏတိုင်းပြည်ထဲမှာအဓိကကြားတဲ့တိုင်းရင်းသားတိုက်ခန့်ခေါင်းဆောင်တွေနဲ့ဆွေးနွေးတာမျိုးကိုတရားဝင်သဘောပဲဖြစ်ဖြစ်တရားမဝင်သဘောပဲဖြစ်ဖြစ်ပြည်ပြချက်ချလှုပ်ဆောင်တင်တယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆရတယ်။ဒါကတစ်ခက်အခြားတစ်ခက်ကကျွန်တော်ငြိမ်းချမ်းရေးဖြစ်စဉ်အရတိုင်းရင်းသားတွေနဲ့ဆွေးနွေးနေရရှိတယ်။ဒီကိစ္စမှာလည်းအနိုင်ဆုံးအဖြစ်တတိုင်းပြည်လို့အပြစ်ခံရစေကိစ္စကတော့2015မတိုင်ခင်မှာကျွန်တော်အနေနဲ့ပြစ်အောင်ကြိုးစားပေးဖို့အတွက်အာဏာပိုင်တွေကိုတိုက်တွန်းခြင်းနဲ့ဒီနှစ်ခုကဆက်ဆက်ဖို့လိုတယ်
ဟုတ်ကဲ
့ဒီတိုင်းပြည်ရဲ့နိုင်ငံရေးအပြောင်းအလဲဖြစ်စဉ်အပေါ်မှာလူလူယုံကြည်ဖို့လိုတယ်လူလူပါဖို့လိုတယ်အခုအနေအထားမှာလူလူကယုံကြည်မှုကျနေရဲဆိုတာကိုလည်းအာဏာပိုင်တို့သိနေခြင်းနဲ့ဒီလောက်ပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ကောမိုးစောပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်တဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ကြောင်းပြောကြရင်းနဲ့ပဲဒီကနေ့တိုက်ရိုက်လေဆိုင်အစည်းအဝေးကိုဒီမှာတင်ဒီကုန်းချလိုက်ပါတယ်ခင်ဗျာ
ဦးကျော်စန္ဒတင်ဆက်နေတဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရစေ။မြန်မာစံတော်ချိန်ည9:00နာရီကနေ9:00နာရီခွဲတွင် Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။ဒ ကြပြင် VOA မြန်မာပိုင်းကနေတင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းဖတ်ရှုကြည့်ရှုလို့ရနိုင်ပါတယ်။ VOA Burmese Fan Page ဖြစ်ပါတယ်ရှင်။
ရရှိနေခင်မြန်မာနိုင်ငံမှာအိမ်စည်းတွေအဆမတန်ကြီးလွန်နေတဲ့အတွက်အိမ်ယာပိုင်ဆိုင်သူအချို့ဆားဟာလူဦးရေနဲ့မမျှတအောင်နေပါနေပါတယ်သူသဖြင့်တော့မြို့ပြတွေမှာနေထိုင်နေကြတဲ့အောက်ခြေဝန်ထမ်းတွေလက်လုပ်လက်စားတွေနဲ့စီးရင်သားလူတန်းစားတွေကြားမှာကွာဟမှုပုံမှုကြီးထွားနေပါတယ်သက်ဆိုင်ရာအာဏာပိုင်တွေကစနစ်တကျနဲ့တန်ဖိုးနဲ့အိမ်ယာလိုအရေးကြပိတ်ဆက်လို့ရနိုင်တဲ့အိမ်ယာစီမံကိန်းတွေလိုတိစောက်ပေးရင်အဆင်ပြေနိုင်ပါသလားမြို့ပြကအိမ်ယာပြဿနာတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
VOA မြန်မာပိုင်းကနေတိုက်ရိုက်လေလံစီစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာထုတ်လွှင့်နေပါတယ်ရှင်။သောရရှင်နေနဲ့အမြင်သဘောထားတွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA ရဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပေးစာရေးသားခြင်းနဲ့ VOA ကနေမေတ္တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာတွေ့ကြုံရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်လို့ရင်ဖွင့်စာရေးသားကျင်းနေဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်ကတဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်းကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရရှင်။တနင်္ဂနွေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။အခုတော့တရင်အချင်းချုပ်ကိုမတ်နန္ဒာချမ်းကဆက်ပြီးပြောပြမှာပါ။
စနေနေ့ကတာလီဘန်စစ်သေးကြွတွေရဲ့တနက်နဲ့အသေးခံပစ်ခတ်တိုက်ခိုက်မှုတွင်အနည်းဆုံးလူ20သေဆုံးသွားခဲ့ပါတယ်။အာဖဂန်မြို့တော်ကဘူးမှာအသေးခံဘုံးခွဲတိုက်ခိုက်မှုတွေနဲ့တနက်နဲ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့တနေ့တည်းမှာပဲအာဖဂန်တောင်ပိုင်းဟဲလ်မန်ပြည်နယ်မှာမိုင်းရှင်းနေတဲ့လုံသား12ဦးကိုစစ်သွေးကြွတွေကတနက်နဲ့ပစ်ခတ်တပ်ဖြတ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအာဖဂန်တပ်ဖွဲ့တွေကပြန်လည်ပစ်ခတ်တုံ့ပြန်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့စောပိုင်းကလည်းအာဖဂန်တရားရုံးချုပ်ရဲ့အကြီးအကဲအရှိတဦးဟာတနက်သမားတချို့ရဲ့ပစ်ခတ်ခံရမှုကြောင့်သေဆုံးသွားခဲ့တယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်။အာဖဂန်တရားရုံးချုပ်ရဲ့အုပ်ချုပ်ရေးအဖွဲ့အကြီးအကဲအတီကူလာရာဝူဖီကိုကဘူးမြို့တော်စင်ဂျေဘုံရက်ကွက်ကသူ့နေအိမ်မှာတနက်သမားတွေကပစ်ခတ်သွားခဲ့တာဖြစ်ပါတယ်။တာလီဘန်တွေကသူတို့လုပ်တာလို့စာတို့လေးပို့ပြီးတော့ပြောကြားခဲ့ပေမဲ့ဘာကြောင့်ခုလိုတပ်ပစ်ခဲ့တယ်လဲဆိုတာကိုတော့ပြောဆိုထားခြင်းမရှိပါဘူး။ IRAS စစ်ဘက်ရဟတ်ရင်တစ်စင်းကို ISအစွန်ရောက်စစ်သွေးကြွတွေကပြစ်ချလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဟတ်ရင်ပေါ်လိုက်ပါလာတဲ့ရဟတ်ရင်မူနှစ်ဦးသေဆုံးခဲ့ပြီးတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အချိန်မှာရဟတ်ရင်ပြစ်ချနိုင်တဲ့အစွန်ရောက်တွေရဲ့စွမ်းရည်အပေါ်စိုးရိမ်ချက်အသစ်တွေလည်းထွက်ပေါ်လာပါတယ်။ဘက်ကဒ်မြို့တော်ရဲ့မြောက်ဖက်မိုင်60အကွာမှာရှိတဲ့ရှီးရိုက်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာဆမာရာမြို့အနီးမှာအခုလိုပြစ်ချခံခဲ့ရတာလည်းဖြစ်ပါတယ်။ Ebola virus ကူးစက်ပြန့်ပွားမှုကိုရှော့ချတဲ့အနေနဲ့ Christmas ပွဲတော်တွေမကျင်းပဘူးဆီယာလီယွန်းနိုင်ငံမှာတားမြစ်ထားပါတယ်။ Christmas နေ့မတိုင်ခင်5ရက်အလိုဒီဇင်ဘာလ20ရက်နေ့ကစပြီးတော့ Christmas ပွဲတော်အခမ်းအနားတွေမကျင်းပဘူးတားမြစ်လိုက်တဲ့အကြောင်းကိုအစိုးရပြောခွင့်ရသူကသတင်းထုတ်တွေကိုတောက်ချနေကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအစိုးရရဲ့အမိန့်ဟာ Christmas နေ့မှာဖျားကြောင်တက်တာကိုတော့တားမြစ်မထားဘူးလို့ဆိုပါတယ်။ Ebola ရောဂါကူးစက်ပြန့်ပွားမှုရော့ကျသွားစေဖို့လူတွေကြားမှာထိတွေ့မှုနည်းပါအောင်လို့အခုလိုဆောင်ရွက်ရတာဖြစ်တယ်လို့လည်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။
တရင်ချင်းချုပ်ကိုမနန္ဒာချမ်းကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်မှုကတော့ကိုအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်ရှင် VOE ရဲ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါမနေ့7နာရီကနေ9နာရီထိတော့ဒီအစီအစဉ်ကိုထပ်ပြီးတော့နားဆင်နိုင်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာနေ့နဲ့ခင်ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.